Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် April 18ရက်ကောဇာတက္ကရာ1386ခုနှစ်မြန်မာနှစ်စန်းတရက်နေ့ဗုဒ္ဓဖူးညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာရှိတဲ့မြန်မာနှစ်သစ်အခါသမယဖြစ်နိုင်ကြပါစေခင်ဗျာ။ကျွန်တော်ကတော့ဇုံမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနှစ်စန်းတင်းတဲ့အထိတ်မှန်နဲ့စစ်ကောင်စီကအကျဉ်းသား3300ကျော်ကိုလွတ်ပေးပါတယ်။မြန်မာနိုင်ငံမှာတရုတ်ကစီးရဲလက်ကျင့်မှုတွေထပ်မံပြုလုပ်ပါတယ်။အစ္စရေးဘက်ကလက်တုံ့ပြန်ရင်ပြင်းပြင်းထန်ထန်ပြန်တိုက်ခိုက်မယ်လို့အီရန်ကသတိပေးပါတယ်။ဒီသတင်းတွေပါဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့ပဲအတူတင်ပြပေးသွားမှာခင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မြန်မာနိုင်ငံတရက်နေ့ April 18ရက်နေ့မှာတော့စစ်ကောင်စီကမြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့အကျဉ်းတော်တွေကနေအကျဉ်းသား3300ကျော်ပြန်ပြီးတော့လွှတ်ပေးခဲ့ပါတယ်။ဒီထဲမှာနိုင်ငံရေးအကျဉ်းသားပါဝင်မှုနည်းပါတာကဘာကြောင့်ပါလဲ။
စစ်ကောင်စီအနေနဲ့သူတို့ရဲ့ရန်သူတို့လို့သတ်မှတ်ထားတဲ့ကျွန်တော်နိုင်ငံရေးကျင်းသားကြီးတွေကိုတော့တဘောသားကြီးစွာနဲ့လွတ်ပြေးဖို့ကတော့လုံးဝမဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တယ်။တကယ်တော့ဖန်ဆီးထားတယ်ဆိုတဲ့စကားတည်းဆိုင်ကျွန်တော်တို့နိုင်ငံရေးကျင်းသားကြီးတွေကပြန်ပြီးဆွေးခံထားတာဖြစ်တယ်။
ဒီသတင်းမကြခင်မှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။နောက်တရုတ်မြန်မာနယ်စပ်အနီးမှာတော့တရုတ်စစ်တပ်ကဒီလာထဲမှာဒုတိယအကြိမ်စစ်ရေးထပ်ပြီးတော့လေ့ကျင့်ပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ဘက်ကစစ်ရေးအခြေအနေတွေကိုလည်းတင်ပြပေးမှာပါ။အခုလိုမျိုးသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင
်။မြန်မာနှစ်သစ်နှစ်စန်းတရက်နေ့မှာအချင်းထောင်တီးတီးမှာပြစ်ဒဏ်ချမှတ်ခံထားရသူ3303ယောက်ကိုပြစ်ဒဏ်လွန်ကျင်းခွင့်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကကြေညာပါတယ်။နောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလွန်မယ်ဆိုရင်အခုကြံရှိတဲ့ပြစ်ဒဏ်တွေနဲ့အတူတပေါင်းနဲ့ကြာခံစေရမယ်ဆိုတဲ့စီကံချက်နဲ့လွန်ကျင်းခွင့်ပေးလိုက်တာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံသား13ယောက်နဲ့သရီးလင်္ကာနိုင်ငံသား15ယောက်အပါအဝင်နိုင်ငံခြားသား36ယောက်ကိုလည်းပြစ်ဒဏ်ကလွန်ကျင်းခွင့်ပေးလိုက်ပါတယ်။ပြစ်ဒဏ်ကရှော့ပေါ့ပေးသူတွေထဲမှာပောက်ကွဲစေတတ်တဲ့ဝတ္ထုပစ္စည်းများအဲ့ဥပဒေမတရားသိမ်းအဲ့ဥပဒေ1988ခုနှစ်လက်နက်ဥပဒေတဘာဝပေးရတဲ့ဆိုင်ရန်စီမံခန့်ခွဲမှုဥပဒေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အာဂရီလိုက်စားမှုစတဲ့အမှုတွေမပါဝင်ပါဘူးတခြားဒီဇဲဥပဒေတရားရက်အရပြစ်မှုတစ်ခုခုနဲ့ဆက်လျင်းပြီးပြစ်ဒဏ်ချမှတ်ခံထားရတဲ့အကျဉ်းသားအကျဉ်းသူတွေရဲ့ကြာခံရမယ့်ပြစ်ဒဏ်ရဲ့6ပုံတစ်ပုံကိုလွန်ကျင်းချတာဝင်ပေးလိုက်တဲ့အကြောင်းလဲစစ်ကောင်စီကကြေညာပါတယ်အကျဉ်းသားလွတ်မြောက်မှုကိုစောင့်ကြည့်သူတွေကတော့3300ကျော်လွတ်ပြေးတဲ့အထက်မှာလွတ်ရက်စီနိုင်ငံရေးအကျဉ်းသား50လောက်ပါဝင်နေတယ်လို့ခန့်မှန်းနေကြပါတယ်။မြကျင်းသားအကျဉ်းထောင်မှာကျင်းကြခံထားရတဲ့ကချင်နှစ်ချင်းခရိုင်အသင်းအဖွဲ့ချုပ် KBC အထူးအကြံပေးတိခါရောရဆရာဒေါက်တာကလမ်ဆမ်ဆန်နဲ့ NLD အစိုးရလက်ထက်ကကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းလာဝကဝန်ကြီးဦးစော်ဝင်းတို့လည်းပြန်လည်လွတ်မြောက်ခဲ့တယ်လို့နှိဆက်သူတွေကပြောပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပါအဝင်အကျဉ်းသားတချို့ကိုနေပူတက်တာအောင်နီလန်ရှာဖို့စီစဉ်နေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွတ်ကပြောဆိုထားပြီးလူကြုံရေးအရအထူးတင်းကျပ်တဲ့နေအိမ်တစ်ခုကိုပြောင်းရွှေ့ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
လက်နက်ကင်ပြိပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့နယ်စပ်အနီးမှာတော့တရုတ်စစ်တပ်ကဧပြီလ18ရက်နေ့ဒီကနေ့ကနေစပြီးတော့စစ်ရေးလေ့ကျင့်မှုတွေလှုပ်ဆောင်နေပါတယ်ဒီစစ်ရေးလေ့ကျင့်မှုကတော့ဒီလဧပြီလထဲမှာပဲဒုတိယအကြိမ်မြောက်လေ့ကျင့်တာဖြစ်ပါတယ်မြန်မာနယ်စပ်တလျှောက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲဒီလိုမျိုးစစ်ရေးလေ့ကျင့်တဲ့ဥစ္စာကတိုက်ဆိုင်နေပါတယ်အဆိုပါစစ်ရေးလေ့ကျင့်မှုမှာတော့တပ်ဖွဲ့ဝင်တွေရဲ့လေကြောင်းရန်ကာကွယ်ရေးစွမ်းရည်ကင်းထောက်စွမ်းရည်နဲ့တိုက်ခိုက်ရေးစွမ်းရည်တိုးတက်ရေးလေ့ကျင့်မယ်လို့ South China Morning Post သတင်းမှာဖော်ပြထားပေမဲ့တပ်ရင်းကဘယ်လောက်နဲ့လေ့ကျင့်မယ်ဆိုတာနဲ့ဘယ်နှရက်ကြာလေ့ကျင့်မယ်ဆိုတာကိုတော့ဖော်ပြမထားပါဘူးတရုတ်စစ်တပ်ရဲ့အာဘော်ဖြစ်တဲ့ PLA Daily သတင်းမှာတော့နေဆက်ဒေတာလုံခြုံရေးနဲ့တည်ငြိမ်ရေးကိုပြင်းထန်စွာချိန်ချောက်ခံနေရတာကြောင့်တရုတ်စစ်တပ်အနေနဲ့တရုတ်ပြည်သူတွေဘေးကင်းရေးကိုကာကွယ်ဖို့အတွက်လိုအပ်တဲ့အစီအမံအားလုံးကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလတုန်းကလည်းမြန်မာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့ကြားရှမ်းမြောက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တုန်းကလည်းအခုလိုမျိုးစစ်ရေးလေ့ကျင့်ခဲ့မှုပါတယ်။ဒါကြောင့်မို့လို့အခု April ထဲမှာလှုပ်တဲ့စစ်ရေးလေ့ကျင့်မှုနှစ်ခုနဲ့ဆိုရင်တရုတ်နယ်စပ်မှာတရုတ်စစ်ရေးလေ့ကျင့်တာက9လအတွင်းမှာ3ချိန်မြောက်စစ်ရေးလေ့ကျင့်မှုလည်းဖြစ်ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာတိုက်ပွဲတွေဖြစ်ပေါ်ပြီးထိုင်းဘက်ကမြန်မာနိုင်ငံသားတွေထွက်ပြေးခိုလုံလာနေကြမှာပဲမြန်မာတွေကအခြေအနေတွေကိုအနီးကစောင့်ကြည့်နေကြောင်းနယူးဇီလန်ဝန်ကြီးချုပ်ခရစ်စတိုဖာလုခ်ဆန်နဲ့ဒီကနေ့တွေ့ဆုံစဉ်ထိုင်းဝန်ကြီးချုပ်ဆက်သာသာဗီဆင်ကပြောကြားလိုက်ပါတယ
် I share with Prime Minister Luxon that Thailand is monitoring the situation along the Thailand-Myanmar closely
ထိုင်းမြန်မာနယ်စပ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေအထူးသဖြင့်မဲဆောက်မြို့ရဲ့တခြားတစ်ဖက်မှာရှိတဲ့မြဝတီမြို့မှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုထိုင်းနိုင်ငံကအနီးကစောင့်ကြည့်နေတယ်ဆိုတာဝန်ကြီးချုပ်လက်ဆင်ကိုကျွန်တော်ပြောကြားခဲ့ပါတယ်။နယ်စပ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေအရမြန်မာနိုင်ငံသားတွေကိုစာနာမှုအကူအညီပေးနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေကိုလည်းထိုင်းဘက်ကလှုပ်ဆောင်ထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအရအာဆီယံဘုံသဘောတူညီချက်နဲ့အညီမြန်မာပြည်ပခမှာပါဝင်ပတ်သက်သူအားလုံးအနေနဲ့တွစ်ဆုံဆွေးနွေးတဲ့နီလာနဲ့ငင်းချမ်းစွာအဖြစ်ရှာကြဖို့ကျွန်တော်တို့တိုက်တွန်းပါတယ်လို့ထိုင်းဝန်ကြီးချုပ်ဆက်သာသာဝီစင်ကပြောသွားတာပါဝန်ကြီးချုပ်ရာထူးယူခဲ့ပြီးတဲ့နောက်ပထမဆုံးအရှိတောင်အာရှခီးစဉ်အဖြစ်ထိုင်းနိုင်ငံကိုရောက်ရှိလာတဲ့နယူးဇီလန်ဝန်ကြီးချုပ်ရဲ့ဝန်ကြီးချုပ်နဲ့ထိုင်းဝန်ကြီးချုပ်တို့ဧပြီလ18ရက်ဒီကနေ့ဘန်ကောက်မြို့မှာတွေ့ဆုံကြတာဖြစ်ပါတယ်ဒါဟာနယူးဇီလန်ဝန်ကြီးချုပ်တဦးအနေနဲ့2013ခုနှစ်နောက်ပိုင်းထိုင်းနိုင်ငံကိုပထမဆုံးအကြိမ်ရောက်လာတာလည်းဖြစ်ပါတယ်နယူးဇီလန်နိုင်ငံဟာမကြာခင်ရက်ပိုင်းအတွင်းနယူးဇီလန်အာဆီယံစီးပွားဘွဲကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိနေပါတယ်ဒီစီးပွားဘွဲကိုမြန်မာစစ်ကောင်စီကိုယ်စားလှယ်ဖိတ်ကြားထားတာနဲ့ပတ်သက်လို့မြန်မာရေးတက်ကြွလှုပ်ရှားသူတွေကလည်းနယူးဇီလန်ဗဟိုတရားရုံးမှာတိုင်ကြားချက်ဖွင့်ပြီးကန့်ကွက်နေကြပါတယ်ခုချိန်ထိတော့မြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုနယူးဇီလန်ကပြည်ဝင်ခွင့်ဗီဇာထုတ်ပေးဖို့ဆိုင်းငံ့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်နဲ့အာရခတ်တပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲမြန်မာနယ်ခြားစောင့်တပ် BGF တပ်ဖွဲ့ဝင်46ယောက်ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြီးတော့ထွက်ပြေးခိုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါရယ်မြန်မာဘက်ကထွက်ပြေးလာတဲ့နေသားဆောင်တပ်ဖွဲ့ဝင်260ဟာလက်ရှိအချိန်မှာတော့လာရောက်ပြီးတော့ခိုးလုံနေကြပါတယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ပြောရေးဆိုခွင့်ရှိသူရှာရီဖူအစ္စလမ်ကပြောပါတယ်ဖေဗူလာအစောပိုင်းတုန်းကလည်းမြန်မာနေသားဆောင်တပ်အပါအဝင်စစ်သားတွေလူမှုဝင်မှုကြီးကြပ်ရေးဌာနကဝန်ထမ်းတွေနဲ့သူတို့မိသားစုဝင်စုစုပေါင်း330ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုးလုံခဲ့ကြတာကိုမြန်မာနိုင်ငံဘက်ကရေးချောင်းကနေပြန်ပြီးတော့ပို့ခဲ့ပြီးဖြစ်ပါတယ်ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေအတွင်းမှာတော့တိုက်ပွဲတွေအတွင်းမှာအွန်လိုင်းနဲ့အတွက် AA ကအ ਨੇ ဆုံးမျိုးပေါင်း10မျိုးလောက်ကိုထိန်းချုပ်ထားနိုင်ခဲ့ပြီးဖြစ်တဲ့အပြင်စစ်ကောင်စီရဲ့တပ်စခန်းအများအပြားကိုလည်းထိန်းချုပ်ထားနိုင်ပြီးဖြစ်ပါတယ်ရှင
်ဗီယိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတရက်မှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အီရန်ရဲ့လေကြောင်းထိုးစစ်ကိုပြန်လည်ခြေမုံခဲ့တဲ့အစ္စရေးနိုင်ငံဘက်ကလက်တုံ့ပြန်မယ်ဆိုရင်ပြင်းပြင်းထန်ထန်ပြန်လည်တိုက်ခိုက်သွားမယ်အကြောင်းအီရန်သမ္မတအီဘရာဟင်ရိုက်စီကဒီကနေ့တဟီရန်မြို့မှာကျင်းပတဲ့နှစ်ပတ်လည်စီးရီးပြအခမ်းအနားမှာပြောဆိုလိုက်ပါတယ်။
اگر کوچکترین تعرضی از ناحیه رژیم صهیونیستی
ဒီကရက်တင်ပတ်ကုံအီရန်ဘက်ကအဝေးထင်း drone တွေမစ်ဆိုင်းတုံးကြည့်တဲ့အစ္စရေးကိုတိုက်ခတ်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကအာလုံနီဘာကိုပစ်ချခဲ့တယ်လို့အီရန်ရဲ့ချင်းချောက်မှုတွေဟာအစ္စရေးကိုဟန်တားနိုင်မှာမဟုတ်တဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ဒီလိုပြောဆိုခဲ့ပြီးတဲ့နောက်အီရန်သမ္မတရဲ့အခုလိုပြောဆိုမှုလည်းထွက်ပေါ်လာတာပါဒီတော့တွင်နိုင်ငံတကာကောင်းဆောင်တွေတန်တပန်တွေကတော့အီရန်နဲ့အစ္စရေးအကြားတင်းမာမှုတွေရှော့ချနိုင်ရေးကြိုးပမ်းနေကြပါတယ်ဒီကနေ့ဂျေရုရှလင်မြို့ကိုတွားရောက်ခဲ့တဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကတော့အစ္စရေးရဲ့တုံ့ပြန်မှုတွေဟာတင်းမာမှုအ ਨੇ ဆုံးအနေအထားနိလန့်နေနဲ့ဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုကတော့အီရန်ဘက်ကအစ္စရေးကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့ကိစ္စမဟာမိတ်တင်နဲ့လက်တွဲပြီးပူးပေါင်းတုံ့ပြန်သွားမယ်အကြောင်းပြောဆိုထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကအီရန်ကအစ္စရေးဘက်ကို drone တွေဒုံးကျည်တွေနဲ့ပစ်လွတ်ခဲ့တဲ့အပေါ်မဟာမိတ်တွေနဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေပါတယ်လို့အမေရိကန်ဘက်ကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြည်ပခါကိုရှောင်ရှားနိုင်မှုအတွက်အခြေအနေတွေကိုထိန်းသိမ်းသိမ်းသိမ်းကင်တွယ်ဖို့ကိုအစ္စရေးကိုလည်းတိုက်တွန်းထားပါတယ်။အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလဗန်ကလည်းစစ်မှုထိပ်သီးနိုင်ငံတွေဖြစ်တဲ့ G7 ပါဝင်သက်ဆိုင်ရာမိတ်ဖက်အဖွဲ့တွေနဲ့သမ္မတဂျိုးဘိုင်ဒန်တို့ညှိနှိုင်းဆောင်ရွက်နေပါတယ်လို့ထုတ်ပြန်ထားပါတယ်။အမေရိကန်အနေနဲ့လာမယ့်ရက်တွေအတွင်းမှာအီရန်ကိုပြစ်ပတ်ထားတဲ့ပိတ်ဆို့အရေးယူမှုအစ်စ်တွေချမှတ်သွားမှာဖြစ်တယ်လို့အစ္စလာမစ်ဒေါ်လာရေးအဆောင်တက်နဲ့အီရန်ကာကွယ်ရေးဝန်ကြီးဌာနတွေကိုထောက်ပံ့နေတဲ့အဖွဲ့အစည်းတွေကိုဆန့်ကျင်သွားမယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးကထုတ်ပြန်ထားပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတယာဟုကလည်းအီရန်ကိုလက်တုံ့ပြန်မယ်လို့ပြောထားပေမဲ့ဘယ်ချိန်မှတိုက်ခိုက်မယ်ဆိုတာကိုတော့ပြောမထားပါဘူး။ အစ္စရေးစစ်တပ်အကြီးအကဲဒုတိယဗိုလ်ချုပ်ကြီးဟက်ဇီဟယ်ဗီးကလည်းတုံ့ပြန်မှုတွေကိုအစီအစဉ်တိုင်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်။အစ္စရေးနိုင်ငံရဲ့ဘာအလန်တက္ကသိုလ်ရဲ့နိုင်ငံရေးလေ့လာရေးဌာနအကြီးအကဲကလည်းအစ္စရေးတို့ရဲ့တံပြန်တိုက်ခတ်မှုဟာအရက်သားတွေကိုမထိခိုက်ဘဲနဲ့အီရန်မြေကိုပြစ်မှတ်ထားနိုင်ပွဲရှိတယ်ဆိုပြီးတော့သုံးသပ်ထားပါတယ်ရှင်။
ကာဇာကမ်းမြောင်ကိုဆန္ဒမှုအကူအညီတွေတင်ပို့ဖြန့်ချိမှုတွေကိုအစ္စရေးကတရားမဝင်ကတ်တတ်မှုတွေလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးယူကမနေ့ဧပြီလ16ရက်နေ့မှာပြောပါတယ်။ကာဇာမှာရှိတဲ့အရက်ဖက်အဆောက်အုံတွေကိုအစ္စရေးကကြေကြေပြန့်ပြန့်ဖျက်ဆီးနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဖော်ကာတက်စ်ရဲ့ပြောဆိုခွင့်ရှိသူရာဗီနာရှမ်ဒါဆာနီကပြောပါတယ်ဒီတော်တွင်အစ္စရေးနဲ့ဟာမတ်အကြားအပြစ်ခတ်ရစေးနဲ့ဒဇာဂန်နေလူပိဆိုင်ရာဆွေးနွေးမှုတွေဟာအင်မတန်နူးညံ့သိမ်မွေ့တဲ့အဆင့်ကိုရောက်နေတယ်လို့ကာတာနိုင်ငံဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ရှေ့ခ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီကဒီကနေ့ဧပြီလ18ရက်နေ့မှာပြောကြားလိုက်ပါတယ်လက်ရှိကြုံနေရတဲ့အခက်အခဲအဟန့်အတားတွေကိုကြော်လွားပြီးသဘောတူညီမှုရနိုင်အောင်သူတို့အနေနဲ့အစွမ်းကုန်စ조사ဆောင်ရွက်နေတဲ့အကြောင်းသူကပြောပေမဲ့ဘယ်ကိစ္စကအဟန့်အတားဖြစ်နေလဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ
ယူကရိန်းနိုင်ငံမြောက်ပိုင်းချာနီဟစ်မြို့ကိုရုရှားဘက်ကပြင်းထန်တဲ့ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်လို့ယူကရိန်းအာဏာပိုင်တွေကဒီကနေ့ပဲပြောလိုက်ပါတယ်ဒီချာနီဟစ်မြို့တော်ဝင်အိုလက်စကာလိုမကူကလည်းအဆိုပါတိုက်ခိုက်မှုကြောင့်အနည်းဆုံးလူ17ဦးသေဆုံးပြီးတော့20ကျော်ဒဏ်ရာရရှိခဲ့တယ်လို့ Telegram မှာရေးသားဖော်ပြပါတယ်ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကလည်းမြို့လယ်အနီးကိုဒုံးကျည်ကျရောက်တဲ့အတွက်ဒဏ်ရာရသူအများအပြားရှိတယ်လို့ပြောပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကလည်းသေဆုံးသူတွေအတွက်ဝမ်းနည်းကြောင်းကိုလူမှုကွန်ရက်မှာရေးခဲ့ပြီးတော့ရုရှားရဲ့ဒုံးကျည်နဲ့ drone တိုက်ခိုက်မှုတွေကိုကာကွယ်နိုင်ရေးမဟာမိတ်တပ်တွေအကူအညီတွေပေးပါဆိုပြီးတောင်းဆိုထားပါတယ်ရှင်ထိတ်တန်းရောက်တဲ့ရင်တွေကိုကိုစော်ဝင်းလိုင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်ဒီကနေ့ကြာရောက်တဲ့မြန်မာနှစ်စန်းတရက်နေ့ဧပြီလ18ရက်နေ့မှာတော့မြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့အကျဉ်းတောင်တွေကနေပြီးတော့အကျဉ်းသား3,300ကျော်ကိုလွှတ်ပေးပါမယ်လို့စစ်ကောင်စီကကြေညာလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတော်ထောင်တွေကအကျဉ်းသားတွေစတင်ပြီးတော့လွတ်မြောက်လာနေကြပါပြီ။ပြန်လွတ်လာတဲ့သူတွေထဲမှာနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံထားရသူတချို့လည်းပါဝင်တယ်လို့နှီးဆက်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာအကျဉ်းသားတွေဒီကနေ့ပြန်လွတ်မြောက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမက်ခင်လေးပြောပြပေးပါရှင်။
နိုင်ငံသားတွေအပါအဝင်မြန်မာနိုင်ငံအကျဉ်းထောင်တွေမှာဖမ်းဆီးခံထားရသူတွေက3,303ဦးကိုပြစ်ဒဏ်လွတ်ငင်းခွင့်နဲ့လွှတ်ပေးမယ်အကြောင်းကြေညာခဲ့ပြီးတဲ့နောက်ဒီကနေ့အကျဉ်းသားတွေပြန်လွတ်လာခဲ့ကြပါတယ်။ရန်ကုန်အင်းစင်အကျဉ်းထောင်ကနေလွတ်မြောက်လာတဲ့ယာနဲ့ချီတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံထားရသူအကျဉ်းသားတွေပါဝင်တယ်လို့လည်းပြန်လွတ်လာသူတယောက်ကပြောပါတယ်။ဒီကနေ့အင်းစင်ထောင်ကလွတ်လာသူတွေနဲ့ပတ်သက်လို့အကျဉ်းထောင်နဲ့နှီးဆက်သူဥပဒေပညာရှင်တဦးကအခုလိုပြောပါတယ်။
အင်းစင်က689ရောက်ပြည်တော်တော်နေငယ်ရဲ့ကျင်းသားနေလေသူ900ကျော်လောက်ပဲပါတယ်အဲသူကတော့ဒါထုံးတယ်ပါပဲဒီလေအစိုးရတရားကတော့ဒါအခါကြီးရဲ့ကြီးတွေမှာသူတင်ထုံးတဲ့အကျဉ်းသားတွေကိုပြည်ထောင်ကနေလူငင်းမပေးတယ်လူငင်းချမ်းသာပေးတယ်လို့ဆိုတာကတော့ဒါအစိုးရတရားအနေနဲ့ခါကြီးရဲ့ကြီးတွေမှာလောက်ရမယ်အစင်လာဒလီလေးတို့ဖြစ်တဲ့အတွက်အဲ့ဒီအတိုင်းပဲဒါပေးတယ်လို့ပဲဆရာတော်ကတော့မြင်ပါတယ်အမတ်ဒီချင်းချာရနိုင်ငံရေးချက်တွေပါလေတော့ဟိုမပါပဲနဲ့ယူအစိုးရတရားရဲ့အစင်လာရပေးတဲ့သဘောပဲလို့မြင်ပါတယ
်2024ဧပြီ18ရက်မတိုင်ခင်ပြည်တံချမှတ်ခံထားရသူတွေရဲ့ပြည်တံ6ပုံတစ်ပုံကိုလူငင်းတတခွင့်ပေးပြီးတော့အကျဉ်းသားတွေကိုပြန်လွှတ်ပေးဖို့စစ်ကောင်စီကကြေညာခဲ့တာပါလူငင်းခွင့်ပြုခဲ့တဲ့အကျဉ်းသားတွေကိုနောက်တစ်ကြိမ်ပြစ်မှုကျူးလွန်ခဲ့ရင်၎င်းပြစ်ဒဏ်အပြင်ယခုကြခံရကြန့်ရှိနေတဲ့ပြစ်ဒဏ်ကိုပါဆက်လက်ကြခံရမယ်ဆိုတဲ့ခံဝင်ကတိနဲ့လွှတ်ပေးခဲ့တာလည်းဖြစ်ပါတယ်။ဒါ့ပြင်ပြစ်ဒဏ်လျှော့ပေးတဲ့ပုံမှန်တွေထဲမှာနိုင်ငံရေးပုံမှန်တွေဖြစ်တဲ့မတရားအသင်းအဥပဒေဒေါင်းစန်းစုကြည်နဲ့အရင် NLD အစိုးရလက်ထက်ထိပ်ပိုင်းခေါင်းဆောင်တွေကိုဆွဲဆိုတဲ့အာဂတိနဲ့တဘာဝဘေးဥပဒေလက်နက်ဥပဒေအကြမ်းဖက်တိုက်ဖျက်ရေးဥပဒေမရိမှုနဲ့လူတက်မှုတွေစတဲ့ဥပဒေတွေနဲ့တရားဆွဲဆိုထောင်ချခံထားရသူတွေတော့မပါဝင်ခဲ့ပါဘူး။ဒီအတွက်လွတ်မြောက်လာသူတွေထဲမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်နေသူတွေအများအပြားမပါခဲ့တာလို့လေမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းကသုံးသပ်ထားပါတယ်။
ကျွန်တော်စီအနေနဲ့ကလည်းရှိမှာလူကိုစန့်ကျင်တွန်းလှန်ပုံကံလို့အချင်းအောင်တွေကိုတို့ဖန်တီးထင်းထားတဲ့လူတွေကိုတော့လွတ်ပြီးဘဝအင်မတန်ကိုမှရှားပါတယ်လွတ်ပြီးခဲ့တောင်မှဟန်ပြအနေနဲ့ဒီနိုင်ငံကြီးကျန်းမာပါတယ်ဆိုတော့ကုန်ပုတ်တစ်ခုပဲယူပြီးမှလွတ်ပြီးနေရဖြစ်တဲ့အတွက်တော့ကျွန်တော်တို့အချင်းအောင်တွေမှာရှိရဲ့မြစ်ကြီးကြခံနေရတဲ့လူတွေငားရငားရဲ့အထက်သုံးနည်းအထက်မှာကြခံထားတ ဲ့တော်လိုင်းရေးအောင်ဖို့တော့ပို့ပြီးမှမျှော်လင့်ကြတာရှိတယ်။အဲ့တော့စစ်ကောင်စီအနေနဲ့သူတို့ရဲ့ရန်သူတို့လို့သတ်မှတ်ထားတဲ့ကျွန်တော်နိုင်ငံရေးကျင်းပကျင်းပတွေကိုတော့သဘောထားကြီးစွာနဲ့လွတ်ပြေးဖို့ကတော့လုံးဝမဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တယ်။တကယ်တော့ဖန်ဆီးထားတယ်ဆိုတဲ့စကားတည်းဆိုင်ကျွန်တော်တို့နိုင်ငံရေးကျင်းပကျင်းပတွေကပြန်ပြီးဆွဲခံထားရတာဖြစ်တယ်။သူတို့အကျိုးများရလို့ရေးအတွက်အလဲနဲ့လုပ်ဖို့အတွက်ပဲကျွန်တော်တို့လူသားတွေကိုသူတို့ကတစ်စီတစ်ခုတို့ဖွဲ့ထိန်းနှင်းထားတာဖြစ်တဲ့အတွက်ကတော့လူငယ်တွေမှာနိုင်ငံရေးကျင်းပမပါတာကမထူးဆန်းဘူး။နိုင်ငံရေးကျင်းပနဲ့တာမထူးဆန်းတဲ့ကိစ္စတစ်ခုလို့ပဲ။အဲလက်ရှိမှာတော့ကျွန်တော်တို့နိုင်ငံရေးကျင်းပထဲမှာရှိရဲနိုင်ငံရေးကျင်းပကျင်းပကိုစားကျွန်တော်သဘောထားမှတ်ချက်လေးပေးချင်ပါတယ်။
မြကြီးနားထောင်ကနေနိုင်ငံရေးအကျဉ်းသားတချို့လွတ်တာမှာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KPC အထူးအကြံပေးတိတ်ခါရော်ရဆရာဒေါက်တာခလန်ဆွမ်ဆွမ်ပါဝင်ခဲ့ပါတယ်။ဒေါက်တာခလန်ကိုစစ်ကောင်စီကအကြံဖတ်မှုပုံမှာမတရားအသိဆိုင်ရာဥပဒေပုံမှာတက်မတော်ကိုအကြီးညိုပြက်အောင်ပြုမှုတွေဆိုတဲ့စွဲချက်ပုံမှာ3ခုနဲ့စုစုပေါင်းထောင်ဒဏ်6နှစ်ချမှတ်ထားတာပါ။ပြန်လွတ်လာတာနဲ့ပတ်သက်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KPC ကတာဝန်ရှိသူတို့ကအခုလိုအတည်ပြုပြောဆိုထားပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့လွတ်လားဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့အခုလမ်းကြီးမှာမဟုတ်လို့ကျွန်တော်တို့ရုံးကတော့ဟိုသူ့ကိုကျူဆူစီတောင်းပေးပြီးတော့အခုတော့အဲရောက်လောက်ပြီကျွန်တော်ကတော့ရုံးမှာမရှိသေးဘူးဟုတ်ကဲ့အော်ကျွန်တော်တို့အခုဆရာနဲ့မတူတော့ဘာပြောနိုင်တာမရှိဘူးလို့ထင်တယ်ဆရာနဲ့တွေ့ပြီးမှပဲဟိုအချိန်လေးဘယ်လိုရှိမှန်းအဲ့ဒါကျွန်တော်လည်း
မြကြီးနာအချင်းတော်ကနေဒေါက်တာခလန်ပြင်း NLD အစိုးရလက်ထက်ကကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းနဲ့လာဝကဝန်ကြီးဦးစော်ဝင်းတို့လည်းပြန်လည်လွတ်မြောက်ခဲ့ပါတယ်။မြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြမကပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်ထားချက်အရစစ်ကောင်စီအာဏာသိမ်းချိန်2022ခုနှစ်ဖေဖော်ဝါရီလကနေ2024ခုနှစ်ဇန်နဝါရီလပထမပတ်အထိလူငင်းခွင့်ပေးခဲ့တာမှာအခုအချိန်ပါနဲ့ဆိုရင်15ချိန်ရှိပြီဖြစ်ပါတယ်။14ချိန်အတွင်းအကျဉ်းကျခံနေရသူ 9,300 ထက်မနည်းပြန်လွှတ်ထားခဲ့တာမှာအဲ့ဒီအထက်ကနိုင်ငံရေးအကျဉ်းသား 9,900 နီးပါးသာပါဝင်ခဲ့တာမို့ရာခိုင်နှုန်းအပြင်ပြန်လွှတ်ပေးသူတွေရဲ့ 8.3% ရာခိုင်နှုန်းပဲရှိတယ်လို့ဖော်ပြထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေး AAPP ရဲ့စီရင်တွေအရစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရသူအကျဉ်းသား 26,000 ကျော်ရှိပြီးတော့အဲ့ဒီထဲက6200နီးပါးပြန်လွှတ်လာခဲ့တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP စီရင်တွေကချက်ကားထားတဲ့စီရင်တွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်။အကျဉ်းသားတွေပြန်လွှတ်မပေးခင်မနေ့တုန်းကတော့စစ်ကောင်စီကနေပြည်တော်မှာထိမ့်သိမ်းထားတဲ့ဒေါင်ဆန်းစုကြည်နဲ့တောင်ငူထောင်မှာဖမ်းဆီးထားတဲ့ဦးဝင်းမြင့်တို့ကိုထောင်ကနေပြောင်းရွှေ့လိုက်ကြောင်းနဲ့အကျဉ်းထောင်အတွင်းအပူဒဏ်ကြောင့်ပြောင်းရွှေ့ပေးခဲ့တာဖြစ်တယ်လို့ VOE ကိုပြောဆိုထားပါတယ်ရှင်။
ဒါကတော့နိုင်ငံတော်ဝန်အချင်းတော်တွေကနေအချင်းသားတွေပြန်ပြီးတော့လှုပ်ပေးနေတဲ့အခြေအနေကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်မြန်မာနယ်စပ်အနီးမှာတရုတ်စီးရေးလေ့ကျင့်တဲ့သတင်းကိုတင်ပြပေးကြပါမယ်။လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့နယ်စပ်အနီးတရုတ်စစ်တပ်ကဒီလာထဲမှာပဲဒုတိယအကြိမ်စီးရေးလေ့ကျင့်မှုတွေစတင်ပါတယ်။မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပခါတွေရပ်ဆိုင်းပြီးတော့အပြစ်ခတ်ရပ်ဆဲဖို့တရုတ်နိုင်ငံသားရဲ့ဌာနကပြောဆိုလိုက်ပြီးတဲ့နောက်တနေ့မှာပဲစတင်လိုက်တာဖြစ်ပါတယ်။အခုလိုမျိုးထိုင်းမြန်မာနဲ့တရုတ်မြန်မာနယ်စပ်အနီးတရုတ်နိုင်ငံကစီးရဲလက်ကျစ်မှုတွေခက်ဆိတ်ဆိတ်လှုပ်လာနေတဲ့အပေါ်အကဲခတ်တရေသုံးသက်ချက်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစီသူပြောပြပေးပါရှင်
။မြန်မာနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်နယ်စပ်တကြောမှာ PLA ရဲ့တောင်ပိုင်းစစ်တပ်ကုတ်ကဲရေးကမြေပြင်ဝေဟင်ပေါက်ဆက်ထားတဲ့လက်နက်အစစ်နဲ့စီးရဲလက်ကျစ်မှုတွေကိုစတင်နေပြီလို့တရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဗိုလ်ထုတ်ရေးမှာထုတ်ပြန်ပါတယ်။ဒါဟာအခုဧပြီလထဲမှာဒုတိယအကြိမ်မြောက်စီးရဲလက်ကျစ်မှုလည်းဖြစ်ပါတယ်။တရုတ်ရဲ့စစ်ဆေးပေးမှုနဲ့အပြစ်ရထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာညီတော်မဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတို့ရဲ့အခြေအနေကမိခဲပြာဖုံးအခြေအနေတစ်ခုဖြစ်နေပြီးဘယ်ချိန်စစ်ပွဲဖြစ်မယ်ဆိုတာခံမှန်းလို့မရကြောင်းရှမ်းမြောက်ကဒေသခံတချို့က VOA ကိုပြောပါရတယ်။ဒေသခံတချို့ကတော့စစ်ကောင်စီဟာလာရှိုးမြို့ကိုစစ်ရင်အားတွေတပြေးပြေးထပ်ဖြည့်နေတယ်လို့လည်းပြောပါရတယ်။တရုတ်ကတော့နယ်စပ်မှာစီးရဲမကြီးထွားလာအောင်ထိန်းထားတဲ့ပုံစံရှိကြောင်းဒေသခံတချို့ကပြောပါရတယ်။တရုတ်ရဲ့စီးရီးပြင်ဆင်လေ့ကျင့်မှုဟာရှမ်းပြည်နယ်မြောက်ပိုင်းကပြိပခအခြေအနေကိုမှန်းဆလို့ရနိုင်ကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ
်သူချင်းတို့မှာကျွန်တော်ချင်းကလေဆာကြည့်တာရှိတော့ရှမ်းပြည်တော်ရီမှာစီးရီးကျင်းမှာမူတည်ထပ်ပြီးပေါ်ပေါက်လာနိုင်တယ်လို့သူမှန်းဆချက်ပေါ်မှာမူတည်ပြီးတော့ဒီနေ့ဒီရှမ်းကိုလုပ်လာတယ်ကျွန်တော်က ိချိန်မှာဒီလေကြောင်းလာပြီးတော့တာကွယ်မှုတွေပါသူတို့လုပ်နေဆိုတဲ့အခါကျတော့ကျွန်တော်တို့အထူးသဖြင့်ချမ်းမြောက်မှာရှိကောင်းစီနဲ့တိုင်းသားလည်းနဲ့ခွဲရင်ကြားတယ်နော်ရှိရရကျန်းမာမှုတွေတံပိဖြစ်လာနေတဲ့အခြေအနေရှိတဲ့အတွက်သူတို့ဘက်ကနေဒီလုပ်ချမ်းမှုတွေလုပ်လာတယ်ကျွန်တော်တို့ယူဆပါတယ်ခဲ့
ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ရဲ့ငင်းချမ်းရေးစစ်ဆေးဆွေးနွေးမှုဆိုတာကလည်းတေချာရေရာတဲ့အခြေအနေမျိုးမဟုတ်တလို့လာရှိုးမှာလည်းစစ်ကောင်စီဘက်ကစစ်ရင်အားတိုးချဲ့နေတဲ့အခြေအနေဟာတကြံအလွန်မှာပြည်ပခတ်ကိုဥတီနိုင်တယ်ဆိုတဲ့ခံမှန်းချက်ကတရုတ်ဘက်မှာရှိနိုင်ကြောင်းသူကဆက်ပြောပါတယ်။လောက်ကိုင်းနဲ့ကွန်းလုံကဆုတ်သွားတဲ့စစ်ကောင်စီတပ်တွေဟာလာရှိုးမှာပဲအထိုင်ချထားကြောင်းရှမ်းမြောက်ကဒေသခံတချို့ကပြောပါတယ်။မူဆယ်ကစစ်ကောင်စီတပ်ဟာလည်းနမ်ခမ်း၊မိုင်းခေ၊မုံကူ၁၅မိုင်စတဲ့ဒေသတွေကဆုတ်ခွာသွားတဲ့တပ်တွေနဲ့ပူးပေါင်းထားပါတယ်။ဒါကြောင့်စစ်ရင်အားတိုးချဲ့နေသလားဆိုတာမပြောနိုင်ပေမဲ့ပြည်သူစစ်တွေကိုတော့လာရှိုးနဲ့မူဆယ်မှာစုဆောင်းတင်းနှံပေးတာတွေရှိကြောင်းဒေသခံတချို့ကပြောပါတယ်။လက်ရှိအခြေအနေကတော့မြောက်ပိုင်းမဟာမိတ်လက်နက်ကင်တွေကရှမ်းမြောက်နယ်စပ်နားကမြို့တွေမှာနေပြီးစုမိုးထားကြောင်းဒေသခံတူကပြောပါတယ
်။အခုချိန်ကြီးတော့လာတိုက်ခိုက်တာတော့မရှိဘူးပေါ့နော်။မူဆယ်မျိုးနဲ့သုံးမိုင်ကျော်လောက်ပြီးတော့ပူပေါင်းတဲ့စုမိုးထားတာပေါ့။ဒေသကျောင်းလမ်းမျိုးလောက်ရှိတာစုမိုးထားနိုင်တယ်သူက။အေးနေဒီငါချက်သေးဆိုတာကနည်းနည်းကျော်ပါပဲမြန်မာသမိုင်းပါတော့ဒီတော့သာသာပါဖြစ်တော့အဲ့တော့ကောင်းပြီးတော့သက်ကန်းဆိုင်ကြီးတနေ့ကြီးပါလေဖြစ်တဲ့နေရာပေါ့အဲ့ဒီတော့မှလည်းပူပေါင်းတက်ဖွဲ့ရဖိတ်ချထားတယ်ပေါ့ဟိုဘက်နန်ခတ်တော့ကိုကောင်းမဲ့သူတွေရှိရင်လည်းဆယ်လက်မှာဟောကတို့စိုးပူလာနိုင်တာပေါ့နော်အဲ့ဆယ်လက်နဲ့လူစက်ချမ်းမှာတော့ကန်ကန်တရားရှိတယ်ကန်ကန်တရားဟိုမှာဆက်ကစိုးပူလာနိုင်ပြီတယ်ပေါ့နော်ကျတော့ဒါအဲ့ကလေးနဲ့နာမှာသက်သက်ကတော့ဒီကိဖြစ်တယ်ဘယ်နဲ့သက်သက်ကတော့ပူပေါင်းတက်ဖွဲ့ရတို့စိုးပူလာနိုင်တယ်လို့ပြောလို့ရတာပေါ့
ပြီးခဲ့တဲ့ရက်ပိုင်းကလည်းတရုတ်တမ္မကြီးမစ္စတာချန်ဟိုင်းနဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဗိုလ်ချုပ်ကြီးမိုးအောင်တို့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးကမ္ဘာလုံးဆိုင်ရာလုံခြုံရေးချိတ်ဆက်ဖော်ဆောင်ရေးနဲ့မြန်မာပြည်တွင်းအခြေအနေတွေကိုပြောဆိုခဲ့ကြပါတယ်။အခုတစ်ချိန်စစ်ရေးလေ့ကျင့်မှုဟာစစ်အာဏာသိမ်းပြီးနောက်ပိုင်းတတိယအကြိမ်မြောက်ဖြစ်ပါတယ်။အခုလဧပြီလအစောပိုင်းမှာနှစ်ရက်တာစစ်ရေးလေ့ကျင့်မှုကိုတရုတ်မြန်မာနယ်စပ်တေဟုန်ရှမ်းနဲ့ဂျင်းဖောကိုပိုင်အုပ်ချုပ်ခွင့်ရစီရင်စုဒေသလုံချွမ်းခရိုင်ထဲမှာပြုလုပ်ခဲ့ပါတယ်။ဒီကနေ့စတင်တဲ့စီးလိကျမှုကိုတော့နေရာအတိအကျမပြောထားသလိုဘယ်နေ့အထိပြုလုပ်သွားမယ်ဆိုတာကိုလည်းထုတ်ပြန်ချက်ထဲမှာအသေးစိတ်ကြေညာထားတာမရှိပါဘူးခင်ဗျာ
။ဒါကတော့တရုတ်မြန်မာနယ်စပ်အနီးမှာတရုတ်စစ်တပ်ကဒုတိယအကြိမ်စီးလိကျင်းတဲ့တဲ့ရင်ကိုကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ဘက်ကစီးအခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်အနောက်ပိုင်းတနိုင်းမြို့နယ်တဲကပရင်မော်မှာအခြေဆိုင်တဲ့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုဒီကနေ့မနက်ပိုင်းမှာ KIA ကထပ်ပြီးတော့သိမ်းပိုက်လိုက်ပါတယ်။တချိန်ထဲမှာပဲဖားကတ်မြို့နယ်ကာမိုင်းမြို့ကိုလည်း KIA ကတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံတွေကမြို့ကနေပြီးတော့တိမ်းရှောင်ထွက်ပြေးနေကြတာတွေရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ကချင်ဘက်ကစီးရဲအခြေအနေအလိမ်မှာပြောပြပေးပါရှင်။
ဒီလပိုင်းတွင်ကချင်ပြည်နယ်အရှေ့ပိုင်းပမော်မိုးမောင်းနဲ့မန်စီဘတ်တွေမှာတိုက်ပွဲတွေပြင်းထန်နေရကဒီရပိုင်းမှာတော့ကချင်ပြည်နယ်အနောက်ချမ်းမှာရှိတဲ့တနိုင်းမြို့နယ်ကစစ်ကောင်စီရဲ့တပ်စခန်းတစ်ခုကို KIA ကသိမ်းပြီးလိုက်ပါတယ်။တနိုင်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းကိုနှစ်ရက်ကြာတိုက်ခတ်ပြီးတဲ့နောက်သိမ်းယူလိုက်တာဖြစ်ပြီးတော့ဒီသတင်းကို KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကအခုလိုပြောပြပါတယ
်။ဒီမော်ဒယ်မှာသူတို့ထိုင်ထားတဲ့စခန်းတစ်ခုကိုကျွန်တော်တို့သိမ်းလိုက်တာဖြစ်ပါလေ။ကျွန်တော်တို့တိုင်းသားအခေါ်နဲ့တော့ပချင်းနာခေါ်နဲ့တော့နှွင်ကြီးဘုံလို့ခေါ်တာပေါ့နော်။နေရဖြစ်ပါသေးတယ်အဲ့မှာတိုက်ရတော့နော်။ဒီမော်တို့ဟိုပြင်းမော်တို့ဒေတာတွေဖြစ်ပါလေ။အရင်ကတော့ကျွန်တော်တို့တိုက်ရင်း14နှစ်တွေဖြစ်ပါလေ။အာ2014လာမကြည့်ဘူး။အဲသူတို့အဲဝင်တိုက်ပြီးမှသူတို့နေရာယူထားတာဖြစ်ပါတယ်အခုကျွန်တော်တို့ပြန်သိမ်းတာဖြစ်ပါတယ
်ပြီးခဲ့တဲ့ match လအတွင်းကလည်းຫນွေကျွဲပွဲတက်စခန်းအနီးကနန်ကော့တက်စခန်းကို KIA ကသိမ်းယူခဲ့ပါတယ်ဒီချိန်ထဲမှာတော့မြင်းကြီးနာမိုးကောင်ဖားကန်လန်းကို KIA ကအသွာလာပိတ်ပင်ထားပြီးတော့ကာမိုင်းမြို့မှာစီးရဲတင်မှာမို့လို့ရှိနေကြောင်းဒေသခံတွေကပြောပါတယ်လောလောဆယ်မှာကာမိုင်းမြို့ကန်တွေဟာတိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေပြီးတော့နေရက်ဆွတ်ခွာတိတ်ဆောင်တာတွေရှိနေတဲ့အကြောင်းကာမိုင်းမြို့နယ်ကဒေသခံတို့ကပြောပြပါတယ်
။ဒီရက်ဒီရက်တွေကစာပြစ်လိုက်တယ်။သူတို့ရက်20အပြင်းနဲ့လို့ချောင်းချောင်းချောင်းငါတို့ပြေတော့မယ်။အဲ့လိုမျိုးပြောတဲ့အခါကျတော့အကြံကြီးနောက်ပိုင်းမှာဖြစ်လာနိုင်ဖို့အလားအလာရှိနေတဲ့ကြောင့်မို့ခုနည်းနည်းသက်ဆံတဲ့လေလေမင်းကောင်းနာမကြီးအဲ့မှာဆောင်ကြတာမနက်ကနေကြတော့အဲ့ဒီအမင်းနာကကွာလာခံပြီးတော့အဲကောင်းစီအဲ့တည်းရမှာတွန်းနေကြတာအဲဆံလက်ဆွဲကြတော့ဟိုကိုယ့်ရဲ့ခြံကိုယ့်ရဲ့လေးကိုတိုးပတ်မှာဆောင်ကြတာ ်
ကမိုင်းမျိုးကိုတိုက်ခတ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲကမိုင်းအနီလွဲဆိုင်ရွာဘက်ကစစ်ကောင်စီတပ်စခန်းတစ်ခုဟာကမိုင်းပြူဟာကိုလာရောက်ပူးပေါင်းတာရှိကြောင်းအခြားဒေသခံတဦးကပြောပါတယ
်ကထိုင်အောင်လွဲဆိုင်ဘာဝကုန်းမှာခိုင်တဲ့တားရပြချုပ်ကဒီအဲ့ကနေမနေ့ညကမိုင်းပြူဟာဘက်ပူးပေါင်းသွားကြတယ်ဆိုတဲ့တင်းတော့ကြားရတယ်ဗျကြည့်ချောင်းတော့ရှိတယ်ဗျဒီကမိုင်းမြစ်မှာတော်တော်များများအလုံးကြီးပွားကိုဆောင်သွားကြပြီဗျ
ကမိုင်းနဲ့ဖားကန်အကြာကစစ်ကောင်စီရဲ့အကြီးဆုံးစစ်စင်ရေးဂိတ်ဖြစ်တဲ့နယ်ယာတပ်စခန်းကိုဒီလ17ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့တာပါအခုအခါမှာတော့မြင်းကြီးနားမိုးကောင်းဖားကန်လမ်းပေါ်မှာအဓိကကျတဲ့စစ်စခန်းအဖြစ်ကမိုင်းတပ်စခန်းတစ်ခုသာကျန်နေတာလည်းဖြစ်ပါတယ်ဖားကန်မြို့နယ်ဆယ်စင်းဘက်မှာတော့ဒီလဒုတိယဘက်ကစတင်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့ရမှာဒီအပိုင်းမှာစစ်ကောင်စီက၄ကြောင်းကတိုက်ခတ်တာရှိသလိုလက်ရှိမှာလည်းစစ်ရေးတင်မှမှုတွေဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။ကစီပြည်နယ်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင
်။ဒါကတော့ကချင်ဘက်ကအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ဘက်ကစစ်ရေးအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့မှာတော့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော် A တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့စစ်ကောင်စီကလုံခြုံရေးတင်းကျပ်ထားသလိုလက်နက်ကြီးတွေလည်းပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်တချိန်တည်းမှာပဲအန်းနဲ့ဘူးတီတောင်မောင်းနှောမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို A ဘက်ကဆက်ပြီးတော့ထိုးစစ်ဆင်နေပါရယ်ရခိုင်ဘက်ကစီးရဲတင်မာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါမယ်
စစ်ကောင်စီတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်မှာဒီရက်ပိုင်းအတွင်းစစ်ကောင်စီနဲ့ AA အဖွဲ့အစည်းတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေရှိသလိုတိုက်ပွဲတွေပြင်းထန်လာတာကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လည်းတန်တွဲဒေသခံအမျိုးသမီးတူကပြောပါတယ်
ကလည်းငယ်3-4ရက်လောက်ကတော့ထိတ်တိုက်ပွဲတစ်ခုဖြစ်သွားလဲဆိုတော့တိုက်ပွဲဖြစ်တာကြတော့စိတ်ကြီးနဲ့ဂွေးဆောင်နဲ့ဒီမှာသားမှာပေါ့အဲ့ဒီမှာနေပါသားမှာတိုက်ပွဲဖြစ်တယ်ဆိုတော့အမှဂွေးဆောင်ရွာလည်းနည်းနည်းပါးပါအော်ဒီဟိုဖြစ်တယ်နောက်ပြီးတော့ဒီစိတ်ကြီးနဲ့စိတ်ကြီးရွာအဲ့ဒီနားမှာနောက်ထပ်ဒီသူကအိမ်နဲ့စုလေးတွေရှိတယ်ပေါ့အဲ့ဒီနေရာလည်းနည်းနည်းပါးပါဒီတိတ်ဆောင်နဲ့တိတ်ဆောင်တာရှိတယ်လို့သိရရှင့်အဲ့ဒီတိုက်ပွဲနောက်ပိုင်းမှာတော့လက်နေကြီးတွေရင်းဖြစ်တာတွေတော့ရှိရပေါ့အဲ့ဒီလက်နေကြီးရင်းပြလို့အဲ့ဒီရွာတဝင်းစီမှာလက်နေကြီးကြတာတော့မတော်ရှိရဟုတ
်ရံပြဲမျိုးနယ်ကိုအေအေတက်ကထိန်းချုပ်လိုက်ပြီးမကြသေးခင်ကပဲတန်တွဲမျိုးနယ်မှာတိုက်ပွဲတွေပေါ်ပေါက်လာနေတာပါတိုက်ပွဲတွေဖြစ်နေတဲ့တန်တွဲမျိုးနယ်မှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ထားပြီးကုန်းလမ်းရေလမ်းတွေအလုံးကိုပိတ်ထားတယ်လို့လည်းတန်တွဲဒေသခံကပြောပါတယ
်မှလည်းသူကတော့ဒီလုံခြုံရေးတင်းကျပ်တာတော့မတော်ရှိတယ်ပေါ့အဓိကတော့သူကမျိုးတဲ့ဘေးပေါက်တွေကိုပိတ်ထားတယ်ပေါ့ဘယ်ဖက်ကလည်းဝင်းဝင်းအမှဂိတ်တွေကိုကျော်ပြီးသွားတာတော့ဒါဆစ်ဆေးတာလို့ရှိတယ်နောက်ရေလမ်းကတော့လုံးဝပိတ်ထားတယ်ရေလမ်းကုန်းလမ်းအဲ့လိုမျိုးတွေပိတ်ထားတာတွေရှိတယ်
ဒါအပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကစစ်ကောင်စီဗျူဟာဂုံးတွေကို AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတာပါအမ်းမြို့နယ်တစ်ခုလုံးကိုပိတ်ဆို့ပြီး AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်ရေးကျွမ်းကျင်သူလွှတ်တော်ကိုစလဲဟောင်းဦးဖေတန်းကပြောပါတယ
်အမ်းမြို့နယ်ပစုကိုင်းတောင်ဟင်းတောင်ပေါ့အဲ့ဒီတောင်ကိုရခိုင် AA တပ်တွေကတိုက်နေကြတယ်ပြီးတော့အမ်းကြတော့44တောင်ပေါ့နော်ဟိုလမ်းကြီးအစအဲ့သူဒီဖက်ကပိတ်ဆို့ထားတယ်။အဲတိုက်ပွဲတွေလည်းကြိုကြကြိုကြဖြစ်တယ်။အဲအဲ့လိုတရင်နေတော့နေရင်ကဒေသဆံပြည်သူတွေဒီကတရင်ပြရတာအရှိပါကြာ။ဟုတ်ကဲ့
။တချိန်တည်းမှာပဲအမ်းမြို့နယ်မှာစစ်ကောင်စီတပ်ကူတွေရောက်လာနိုင်တဲ့ရခိုင်နဲ့မကွေးဆက်သွယ်ထားတဲ့အမ်းပဒန်းလမ်းကိုလည်းအေဘက်ကပိတ်ဆို့ထားတာပါ။မနေ့ကတော့အမ်းမြို့နယ်နဲ့မိုင်20လောက်ဝေးတဲ့မင်းဘူးမကွေးကားလမ်းမပေါ်မှာစစ်ကောင်စီနဲ့အေတပ်အကြတိုက်ပွဲတွေဖြစ်ပွားခဲ့တာရှိတယ်လို့ဦးဖေတန်းကပြောပါတယ်။
အမကြတိရှင်ကပဲအီတက်ဖက်ကအဲ့ဒါကိုအမ်ဘဒန်လန်ကိုပိတ်လိုက်တယ်ပေါ့ပြီးတော့ဖက်ကမင်းဖူးကလည်းအဲဒီလိုစစ်စင်ရေးတွေအဲတိုက်ပွဲတွေဖော်တယ်လို့တော့ကြားတယ်ဆိုတော့ဒီသားဟိုနောက်ထပ်ဒီစစ်ကောင်စီတပ်တွေမုံဝင်လာနိုင်အောင်ပေါ့အဲမင်းဖူးဖက်ကလည်းဒီလိုကာထားပုံကြားပါတယ်သူတို့မှာမိတ်တပ်ဖွဲ့တွေနဲ့အီတပ်ဖွဲ့တွေကအဲအဲလမ်းကိုဟိုအောင်းကိုတိုက်နေတဲ့ကာလမှာအဲလမ်းကစစ်ကူမပေးနိုင်အောင်ပေါ့အဲဒီမဖက်ကလည်းကာထားတယ်လို့အဲလိုပဲသဘောပေါက်ပါတယ
်ဘူးတိတော်မောင်တော်ဘက်မှာရှိတဲ့စစ်ကောင်စီဌာနချုပ်တက်စခန်းတွေကိုလည်းအေးဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနေစဉ်နဲ့အမျှတိုက်ပွဲတွေပြင်းထန်နေတာပါတပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေရတဲ့စစ်ကောင်စီအနေနဲ့ဘူးတိတော်မောင်းတော်မျိုးနယ်မှာရှိတဲ့အာစာအကြမ်းဖက်အဖွဲ့ဝင်တွေကိုလက်နက်တပ်ဆင်ပေးပြီးပူးပေါင်းတိုက်ခိုက်နေတာတွေရှိတယ်လို့အရခတ်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလို AA ပြောဆိုချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးသလိုရခိုင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်း လက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
။ဒါကတော့ရခိုင်ဘက်ကအခြေအနေကိုငြင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရမှုရှိတာမို့စောင့်မျှော်နာဆင်ကြပါရှင်။
ဒီအစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် April 18ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ Editor နဲ့ဆွေးနွေးကန် Generation Z စီစဉ်အားကစားခန္ဓာစတဲ့အပတ်စဉ်အစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ Israel Iran ပြည်ပခဘလောက်အထိကျယ်ပြန့်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။အီရန်ရဲ့တိုက်ခိုက်မှုကိုအစ္စရေးလက်တုံပြန်မာကိုနိုင်ငံတကာကစိုးရိမ်တကြီးစောင့်ကြည့်နေကြပါတယ်။အစ္စရေးဘက်ကတော့တိုက်ခိုက်ဖို့ဆုံးဖြတ်ထားပြီးဆိုပေမဲ့ဘယ်အချိန်ဘယ်အတိုင်းတာထိတိုက်ခိုက်မလဲဆိုတာကိုတော့မပြောသေးပါဘူး။ဒီလိုမျိုးပြည်ပခကျယ်ပြန့်လာနိုင်ခြင်းနဲ့နောက်ဆက်တွဲခရက်တွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စံသားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ပေးထားပါတယ်။
မင်္ဂလာပါဦးကျော်ဆန္ဒရှင်
။မင်္ဂလာပ
ါ။ဒီအီရန်ကနေပြီးတော့အစ္စရေးကို drone နေနဲ့ဒီလက်တလုံးမှာပဲတိုက်ခိုက်လိုက်တဲ့အပေါ်မှာတကဘာလုံးကစိုးရင်တကြီးနဲ့အဆောင်ချနေကြပါတယ်။ဒီခြေနေကဘလောက်ထိစိုးရင်ရပါလဲ
။စိုးရင်ရပါတယ်။တကဘာလုံးကစိုးရင်ရတယ်မှတ်ပါတယ်။အစကဒီလိုဂါဇာပြည်ပခါကနေပြီးတော့ဒေသတွင်းကိုကျယ်ပြန့်လာမယ်။ဒီနိုင်ငံထိတဲ့တွေ့လာမှာပေါ့လူတိုင်းကစိုးရင်ကြတာပါ။ဆိုတော့အခုဒီကငါစပ်ပြလိုက်တဲ့အချိန်မှကြတော့လူရသိဆိုရင်တော့ရတယ်အမေရိကန်သမ္မတပဲသူရဲ့အလရဲ့အစီအစဉ်ကိုဖျက်ပြီးတော့ချက်ချင်းပြန်လာပြီးတော့သူရဲ့လူမျိုးရေးအဖွဲ့ဝင်နဲ့တွေ့ရတယ် G7 နဲ့တွေ့တယ်နောက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလည်းကုလသမဂ္ဂလူမျိုးရေးကောင်စီကလည်းဒီဟာကိုအစည်းအဝေးခေါ်ပြီးတော့ဆွေးနွေးတယ်အဲဒီလူမျိုးရေးကောင်စီမှကြတော့အစ္စရေးနဲ့အီရန်သမ္မတတွေကအပြန်အလှန်ပြောကြတာတွေ့ရပါတယ်တစ်ဖက်စလုံးကကုလသမဂ္ဂကိုလူတို့ကံဆိုအားမရပါဘူးအစ္စရေးကလည်းပဲသူတို့ဟာဟိုဘက်ဒီဘက်ကတစ်ဖက်ခွာပြီးတော့ပြောညာဟုတ်တယ်လေဟိုဘက်လူရတယ်ဒီဘက်လူရတယ်ပြောနေကြတာဖြစ်တယ်အီရန်ကလည်းပဲလူမျိုးရေးကောင်စီဟာတကယ်ဒီပြဿနာ root cause ကိုမစဉ်းစားဘဲနဲ့ပြောနေခြင်းသာဖြစ်တယ်တကယ် root cause ကတော့အစ္စရေးအနေနဲ့ပါလက်စတိုင်းတွေကို genocide ပေါ့လေလူမျိုးတွေဖယ်ရှားဖို့လုပ်နေတဲ့ကိစ္စဖြစ်တယ်ဒီကိစ္စကြတော့မပြောဘူးလို့သူတို့ကဝေဖန်ကြပါတယ်ကုလသမဂ္ဂအထွေထွေတွင်းမှုကတော့ဒီဟာတင်းမှန်မှုရော့ပါတော့ဘူးအချိန်လျှော့ချတော့ဘူးပိုပြီးမကျေပြန့်ဖို့အတွက်ကဝိုင်းဝန်းပြီးတော့လူမှုစာပြောကြပါတယ်ဒါတိတ်ဆိုးရင်တကြီးဖြစ်တဲ့ဆရာကတော့သိစားပါတယ်အဲတစ်ချိန်တည်းမှာပဲရုရှားကတော့သူ့ရဲ့ frigate ဖြတ်သိမ်းဖို့တစ်စင်းကိုအစီအလံကိုလွှတ်လိုက်တယ်အဲ့ဒီမှာ supersonic missiles အသံထက်မြန်တဲ့ missile ဒုံးကြီးအများကြီးတင်ပြီးတော့လွှတ်လိုက်တယ်ဆိုတာတွေ့ရပါတယ်အဲ့တော့ Ukraine သမ္မတကလည်းပြောတယ်အခုလို Iran က Israel ကိုဝင်တိုက်လိုက်တာဟာ American အနေနဲ့သူ့ရဲ့မဟာဗိတ်တွေကိုဒီထက်မကအကူအညီပေးဖို့လက်နက်စည်းရေးအကူအညီပေးဖို့လိုအပ်ပြီးဆိုတော့ wake up call ပဲဒါတလန့်နှုတ်ဆော်ကြဖြစ်တယ်လို့ပြောပါတယ်ဆိုတော့တကဘာလုံးကကိုတော်အေးတကြီးတည်ထားပြီးတော့လှုပ်လာကြတယ်ဆိုတာတွေ့ရပါတယ်စိုးရင်ညတွေ့ရပါတယ်
အရှိအလေပိုင်းပြဿနာပို့ပြီးတော့မကျေပြန့်မှုအားလုံးကဝိုင်းပြီးတော့ဆောင်ရွက်နေရပါဒီချိန်မှာအီရန်ဒီလိုလှုပ်လိုက်တယ်ဆိုတာဒါတမင်ရန်စတယ်လို့ပြောရင်မှန်ပါမလား
အဲ့လိုမမြင်ပါဘူးလူတချို့ကတော့အဲ့လိုပြောကြတယ်ပေါ့လေအီရန်ကတမင်ရန်စတဲ့ပုံစံမျိုးနဲ့ပြောကြပါတယ်တကယ်တမ်းအီရန်ဟာအစ္စရေးကသူ့ရဲ့ကောင်စီဝင်ယုံစီးရဒမတ်စကတ်မှာရှိတဲ့အီရန်ကောင်စီဝင်ယုံကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်လက်တုံ့ပြန်ညင်တာဖြစ်ပါတယ်။အစ္စရေးတိုက်ခိုက်ခဲ့တဲ့အတွက်အဲ့မှာအီရန်ရဲ့စစ်ရစီကြီးတွေပါဝင်လူတော်တော်များများသေသွားပါတယ်။ဒီဟာကိုအီရန်ကလက်တုံ့ပြန်ညင်တာဖြစ်ပါတယ်။အဲ့တော့လက်တုံ့ပြန်တဲ့နေရာမှာလည်းအီရန်ကငါတို့ဟာလူစလောက်ပေါ့လေ proportionately တုံ့ပြန်ခဲ့ပြီဖြစ်တယ်။လူအပ်လို့အဲ့လိုပဲပြောထားတာဖြစ်ပါတယ်ဆိုတော့အဲ့တချို့ကတော့အီရန်ကတစ်ဖက်သားစပြီးလုပ်တယ်လို့ပြောနေကြတာဆိုတော့ခုနအစ္စရေးကစတိုက်ခိုက်တာနဲ့ကြည့်မယ်ဆိုရင်တော့နေကွယ်လွယ်တယ်လို့ပြောမှာပါအ လူတော်တော်များများကလည်းပဲသူ့ဘက်ကိုပဲဆိုတာအဆက်ကလေးကွဲနေပြီးသားဒီဘက်ခါမှာအစ္စရေးလူလာတဲ့နိုင်ငံတွေရှိမယ်အီရန်လူလာတဲ့နိုင်ငံရှိမယ်ဆိုတော့အစ္စရေးလူလာတဲ့နိုင်ငံတွေကတော့ဒီလိုပဲပြောကြမယ်လို့ထင်ရပါတယ်အဲ့တော့အဲ့လိုပဲပြောတာဖြစ်နေပါတယ်နောက်ဒီလိုပြောကြတဲ့ထောက်ထားတစ်ခုကလည်းဘယ်လိုလဲဆိုတော့ဒီအချိန်ကဂါဇာကိစ္စမှာအမေရိကန်နဲ့အစ္စရေးနဲ့သဘောကွဲနေကြတယ်အမေရိကန်တားတာကိုမရဘဲနဲ့အစ္စရေးကအတင်းလုပ်နေကြတယ်ရှိတယ်ဆိုတော့ဒုရုတ်နေဟာနိုင်ငံကောသားဖြစ်နေကြတဲ့အဖူးအထစ်တွေရှိနေဆက်ဆံရေးမှာဒီအချိန်မှာအစ္စရေးကိုတိုက်ဖို့အခွင့်ကောင်းမယ်လို့အီရန်ကတွေ့ပြီးတိုက်တာဖြစ်လိမ့်မယ်လို့တချို့ကသုံးသပ်ကြတယ်ရှိပါတယ်ဒါကြောင့်အီရန်ကတစ်ဖက်သားတိုက်တယ်လို့ပြောချင်တာဖြစ်ပါတယ်အဲ့လိုတစ်ဖက်သားတိုက်တယ်လို့တော့မယူဆနိုင်ဘူးလို့ထင်ပါတယ
်ဒါပေမဲ့အီရန်ဒီလောက်နဲ့ရပ်သွားနိုင်မှာမလားအစ္စရေးကရောပြန်ပြီးတော့လက်တော့မပြန်နိုင်ပါဘူးလား
ပြန်နိုင်တယ်အစ္စရေးဝါကက်ဗီနက်ကအဲ့ဒီမှာပဲသူတို့အစီအစဉ်ခေါ်တယ်ခေါ်ပြီးတော့သူတို့ပါတော်တော်အစီအစဉ်ကဘာပြောမလဲဆိုတာစောင့်နေပေါ့လေစောင့်ပြီးတော့သူတို့ပြောတာကသူတို့ကလက်တုံးပြန်ဖို့ဆိုတာသူတို့ဆုံးဖြတ်လိုက်ပြီအဲ decided ဒါပေမဲ့ဘယ်အတိုင်းကြာထိလက်တုံးပြန်မလဲသူရဲ့ amount ရဲ့ဘယ်အချိန်မှလက်တုံးပြန်မလဲ timing နဲ့ amount of retaliation အဲ့ဒီနှစ်ခုကတော့စီရေးရငါတို့ကြိုပြောလို့မဖြစ်ဘူးလို့ပြောတယ်အဲ့ပြောခင်ရပုဂ္ဂိုလ်တွေအဲ့ပဲခါလူတွေကဆိုတော့ဒီဟာကတော့သူတို့တုံ့ပြန်မှာပဲဆိုတာသူတို့ကပြောထားပြီးဖြစ်ပါတယ်ဆိုတော့ဒါကိုပဲစောင့်ကြည့်နေတယ်တနည်းအားဖြင့်ပြောရင် the ball is in Israel's court ball is ဒီကပြန်ပြီးတော့လက်တုံ့ပြန်မယ်အချိန်ဖြစ်ပါတယ်ဒါကတော့အီရန်ကလည်းပဲမင်းတို့လာတိုက်ရင်တိုက်ရရင်တိုက်ကြည့်ငါတို့လည်းဆင်းသင့်မယ်ဆိုပြီးတော့ပြောထားတာဖြစ်ပါတယ်ဆိုတော့ Israel ဘက်ကတိုက်လာရင်တော့အီရန်ကလည်းပဲပြန်ပြီးတိုက်နိုင်ခြင်းရှိပါတယ်အဲ့ဒါဟာပဲလူတွေဆိုရင်တော့အခုဖြစ်တာကတော့ state to stateဝါစင်တော့မဟုတ်သေးဘူးအပြန်လှန်လှမ်းပြနေတာဖြစ်တယ်အခုအီရန်ဘက်ကတိုက်ခဲ့တာဟာလည်းပဲအီရန်နယ်မြေကတိုက်တာအီရန်ကိုပထမဆုံးအရင်တိုက်တာဖြစ်ပါတယ်ဒါပေမဲ့တချိန်ထဲမှာပဲဆီးရီးယားတို့လက်ဗနန်ဒုဘက်ကအီရန်စခန်အီရန်လူတွေပစ်တာလည်းပါတယ်ပေါ့လေဒါပေမဲ့သူတို့ပစ်ခဲ့သမျှဒုံးကြီး300လောက်မှာပေါ့လေအဲ့မှာ99ရာခိုင်နှုန်းလောက်ကတော့မထိဘူးသူတို့ပြန်ပြီးတော့တိုက်ဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်အာအမေရိကန်တို့ဗြိတိန်တို့ကသွားပြီးတော့ကောက်ွက်ပေးရတယ်ပေါ့လေဆိုတော့သူတို့မဆူစလောက်ပဲထိခိုက်တယ်ဆိုပြီးပြောထားတာဖြစ်ပါတယ်ဆိုတော့တကယ်လို့ဘလောက်ထိကျေပြန့်လာမလဲဆိုတာမပြောနိုင်သေးပါဘူးအစ္စရေးကတိုက်ရင်တော့အီရန်ဘက်ကဘလောက်ပြန်တိုက်လာမလဲဆိုတာကတော့စောင့်ကြည့်အောင်ပဲအချိန်သာဖြစ်ပါတယ်တကယ်တော့ကျေပြန့်နိုင်တယ်ပေါ့လေ
တက်လောကပဲဒီအစ္စရေးဝန်ကြီးချုပ်ကရာဖာတောင်ပိုင်းမှာစစ်စင်ကိုပြန်ဆမယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ခုလိုအခြေအနေဖြစ်လာတဲ့အခါကျတော့အစ္စရေးကလည်းလက်တုံပြင်မယ်ဆိုရင်ဂါဇာအခြေအနေကဘယ်လိုဖြစ်သွားနိုင်မှာလဲဒီအခြေအနေတွေကဒီထက်ပိုဆိုးလာပြီးတော့ကမ္ဘာစစ်ထီဥတည်နိုင်မှာလား
အာဂါဇာအခြေအနေကိုအရင်ပြောမယ်ဆိုရင်ဂါဇာအခြေအနေကတော့ပိုဆိုးမှာပေါ့လေဂါဇာမှာပြည်လည်မှုရရှိဖို့ညှိနှိုင်းရတာသိပြီးတော့ခက်ခဲသွားပါလိမ့်မယ်အခုတော့မှပဲဒါဟာမတ်ကအပြစ်ခတ်ရစေဖို့ပြည်ညာရေးဆွေးနွေးဖို့ကိစ္စကိုပဲချထားပြီးဖြစ်တယ်ဆိုတော့အခုနောက်ပိုင်းမှာဒီကိစ္စဖြစ်ပြီးတော့မှပို့ပြီးတော့အကြက်တဲနဲ့တုံလာရနိုင်ပါတယ်ဆိုတော့ဒုက္ခတွေရိအဲ့ပြဿနာဖြစ်နေတာတွေကသိပြီးတော့စိုးရင်ကြပါပဲသူတို့အတွက်ကတော့အထူးစိုးရင်ကြကောက်ပါတယ်အချိန်နဲ့ပို့ဆူလာနိုင်ပါတယ်အဲ့တစ်ချိန်တည်းမှာပဲဒီဂါဇာဆိုတော့ဟာမတ်ဘက်ကလည်းပို့ပြီးတော့တိုက်ခိုက်မှုတွေလုပ်လာနိုင်တယ်အစ္စရေးကလည်းပို့ပြီးတော့မညာမတာတိုက်ခိုက်ဆန်တယ်တက္ကပါအတိုင်းတန်းနဲ့ဆိုရင်တော့စောစောပြောသလိုနိုင်ငံနှစ်ခုကြားမှာ state to state ဖြစ်လာရင်တော့နောက်ကသူတို့နိုင်ငံကြီးတွေပါလာမလားအဲ့လိုဆိုရင်တော့နိုင်ငံကြီးတွေပါလာရင်တော့ကမ္ဘာစစ်ဖြစ်တယ်လို့ပြောလို့ရတာပေါ့လေဟိုဘက်ကလည်းအီရန်ဘက်ကလည်းပဲရုရှားတို့ဘာတို့ပါလာဒီဘက်ကလည်းအမေရိကန်နဲ့မဟာမိတ်တွေပါလာမယ်ဆိုရင်တော့ဒါပေမဲ့အဲ့လောက်ထိဖြစ်ဖို့တော့လောလောဆယ်မှာအလားအလာမရှိသေးဘူးထင်ပါတယ်အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့အစီအလိုက်မဟာမိတ်တွေဖြစ်တဲ့ဆာဒီအရေဗျာတို့အီဂျစ်တို့ဂျော်ဒန်တို့ကလည်းပဲဒီဟာကိုမတွေးချဲပါစေနဲ့တကယ်လို့သာကမ္ဘာစစ်ဖြစ်ဖို့နေနေတာဒေတာတွင်စစ်ပွဲအဆင့်ရောက်သွားရင်တော့မှသူတို့ဖြတ်သိပ်ပြီးတော့အခက်အခဲကြုံရမှာဖြစ်တယ်ဆိုပြီးသူတို့အပြင်းထန်တားပါတယ်ဆိုတော့သူတို့သိဆိုရင်လည်းဆိုတင်တဲ့ကမ္ဘာနိုင်ငံကြီးကလည်းစစ်မဖြစ်ချင်ကြပါဘူးအခုယူကရိန်းမှာဖြစ်နေရတာနဲ့ကိုတော်လေးသူတို့တိတိကျကျရောက်နေကြပြီပေါ့လေဆိုတော့ပြဿနာတက်နေကြပြီဆိုတော့ဒီစစ်ပွဲကိုလည်းပဲအဲ့လောက်တိကျတော့မကျက်ပြန့်စီကြီးညာဘူးနဲ့တူပါတယ်ဒါကြောင့်လည်းစစ်ပွဲမကျက်ပြန့်အောင်ထိမ့်ဖို့အတွက်လူတိုင်းကတော့လူလာနေရတာဖြစ်ပါတယ်ဆိုတော့ကမ္ဘာစစ်ဖြစ်တော့ပဲချီထီတော့မဆိုရင်နိုင်သေးဘူးလို့ယူဆပါတယ်အ
ဲ့ဒီလိုစစ်ပွဲတွေကြောင့်ဒီခြေအနေတွေကြောင့်ဟိုယူကရိန်းရုရှားစစ်ပွဲပေါ်မှာအာယုံရော့သွားနိုင်မှာတလားယူကရိန်းကိုပေးမဲ့အကူအညီတွေရောနှောင့်နှေးသွားနိုင်လား
စားရဒီအမေရိကန်ကွန်ဂရက်ဆိုတာကတော့ UK ဒီစစ်ပွဲဖြစ်လာတာအစ္စရေးကိုပို့ပြီးတော့ပေးချင်ကြတဲ့အခုနေဟိုဘက်ကယူကရိန်းကိုပေးတာကိုတချို့ကဆိုင်းငန်းချင်တယ်ဆော့ချချင်တယ်ဘာညာလုံနေကြပါတယ်ဒါပေမဲ့ယူကရိန်းသမ္မတကတော့ဆော့ဆော့ကပြောခဲ့လို့ပဲဒါ wake up call ပဲဟာတို့အပါဝင်ပေါ့လေအမေရိကန်နဲ့မဟာမိတ်တို့ပို့ပြီးတော့ပေးပါဆိုတော့ပြောပါတယ်ဆိုတော့မပြောဒီကိစ္စကြောင့်လည်းတော့တိုင်းမဟုတ်ဘူးဒါပေမဲ့အချင်းကကိုနှိုက်ကဒီ Ukraine စစ်ပွဲကိုနည်းနည်းလေးအခုနေပြေဖို့လက်တွန်းလာတယ်။နောက်ပြီးခဲ့တဲ့တရက်နှစ်ကပဲရုရှားဘက်ကပြန်ပြောတယ်။ဒီ Ukraine စစ်ပွဲနဲ့ Ukraine စစ်ပွဲအဆုံးသတ်ဖို့အတွက်ညီညာရင်းဆွေးနွေးမယ်ဆိုရင်လေ2022တုန်းကတူရကီကဂျာဝင်ပြေခဲ့တဲ့နှိမ့်နိုင်ပြီးကန့်ကန့်ကြဲရှိတယ်။အဲ့ဒီတိုင်းဆွေးနွေးပြန်ဆွေးနွေးတာကဆွေးနွေးမယ်ဆိုတာပြန်ပြီးပြောလာတွေ့ရတယ်။အဲ့မှာတူရကီကပြောခဲ့တာကိုကျွန်တော်မှတ်မိတော့ဗာပြောလဲဆိုလို့ရှိရင်ဒီယူကရိန်းဟာအနောက်နိုင်ငံတွေနဲ့စိတ်မကပ်ပါနဲ့တဲ့အမေရိကန်ဘက်ကစိတ်မပါနဲ့နောက်ပြီးတော့ယူကရိန်းမှာရှိတဲ့လက်နက်တပ်ဆင်ထားတာစီးရဲအဲ့ဒါကိုဆော့ချလိုက်ပါအဓိကအရေးတစ်ခုကိုပြောတယ်ဆိုတော့အဓိကရုရှားစိုးရိမ်တာကအမေဒီယူကရိန်းဟာ NATO အဖွဲ့ဝင်ဖြစ်ပြီးတော့တခါတဲ့အမေရိကန်လူဖြစ်ပြီးတော့ဒီယူကရိန်းကိုသူရုရှားကိုပေါ့လေသူနေစားမှာတခြင်းဉာဏ်စနေမှာကိုစိုးရိမ်နေတဲ့ဘောအဲ့ဒါကြောင့်တိုက်ရတယ်ဆိုတော့သူတို့ပြန်ပြောလိုက်တဲ့ဘောဖြစ်ပါတယ်ဆိုတော့ဒီဟာကြောင့်အဲ့ဒီကိစ္စမှာပို့ပြီးတော့စိတ်ချင်းပြင်းလာကြတော့မရှိဘူးထင်ပါတယ်သူတို့ပို့ပြီးတော့စဉ်းစားချင်းလှုပ်လာလိမ့်မယ်လို့ပဲယူဆပါတယ
်ဒါပေမဲ့ဒီစစ်ပွဲတွေကဒီအမေရိကန်နဲ့တခြားဥရောပနိုင်ငံတွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်မှာလဲ
အများကြီးရိုက်ခတ်နိုင်ပါတယ်အဓိကကတော့ဒက်စီစစ်တက်မယ်အဲ့ဒီအရင်နံထွက်တဲ့ဒေသတွေမှာဖြစ်ပြီးဆိုရင်တော့ဆိုတော့အခုပဲကျွန်တော်သတင်းတစ်ခုခမန်းချက်တစ်ခုဖတ်ခဲ့တဲ့စီးပွားရေးပြန်ရှင်ခမန်းအမေရိကန်မှာဒက်စီစစ်ကတကားလုံး $5 အထက်တက်သွားမယ်ဆိုတော့ပြောတယ်။နောက်ပြီး inflation ငွေကြေးဖောင်းပွားမှုတက်လာမယ်စသဖြင့်ပေါ့လေဆိုတော့ငွေကြေးဖောင်းပွားမှုအခြေခံပြီးတော့အဲ့ဒက်စီစစ်တက်ပါတက်ဆိုတော့အကုန်လုံးစီးပွားရေးအဖြစ်ထိခိုက်နေလာနိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အမေရိကန်နဲ့မကပါဘူးအမေရိကန်တို့ကတော့ပြည်တွင်းမှာစားသုံးသူရှိရပေါ့လေ local consumers တွေရသိများတဲ့နိုင်ငံလူတွေများတယ်ဆိုတော့အဲ့လောက်များတဲ့နိုင်ငံတွေကပိုပြီးထိခိုက်နိုင်ပါတယ်နောက်ပြီးတော့အရှိတပိုင်းကိုဖြတ်ပြီးတော့သွားနေရတဲ့လမ်းကြောင်းတွေအတွက်ပိုပြီးတော့ပိတ်ဆို့သွားနိုင်တဲ့ခါအဝေးကြီးပတ်သွားမယ်ကိစ္စကုန်စည်စစ်မှုအခက်အခဲတွေ့လာမှန်းဆိုတော့အခက်အခဲတွေကအများကြီးတွေ့လာနိုင်ပါတယ်မဖြစ်ရင်တော့အကောင်းဆုံးပေါ့လေအဲ့ဒါတားနိုင်ရင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ပါဦးကျော်စမရှင်ဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ပါတယ
်။ Israel Iran ပြည်ပခါဘလောက်ထိကျယ်ပြန့်လာနိုင်ပါသလဲဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စန္ဒာကိုမြင်းမြတဲ့ခြင်းအောင်ကဆွေးနွေးမေးမြန်းတင်ပြထားတဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အားကစားခန္ဓာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ Generation Z ကိုအလှည့်ပေးကြပါတယ်။တိုင်းရင်းသားဒေသတွေမှာကြီးပြင်းခဲ့ပေမဲ့ fashion design မှာဝါသနာပါလို့ပြီးတော့စိတ်အားထက်ထက်တန်တန်နဲ့ဇွဲမလျှော့ဘဲနဲ့စူးစမ်းအထောက်ခဲ့တဲ့အတွက်ရန်ကုန်မြို့က fashion ပြပွဲကြီးတစ်ခုမှာပါဝင်ပြသနိုင်ခဲ့ပါတယ်လို့ကချင်ပြည်နယ်မြစ်ကြီးနားမြို့ကကချင် fashion designer လူငယ်လေးကပြောပါတယ်ကချင်နယ်ဖျားဝစ်စုံနေနဲ့ကချင်မျိုးနွယ်စုတွေရဲ့ရိုးရာဝစ်စုံတွေကိုသူ့ရဲ့ကိုပိုင်စိတ်ကူးစိတ်တန်းနေနဲ့ပေါင်းဆက်ပြီးတော့ fashion လက်ရာတစ်တွေဖန်တီးထားတာဖြစ်ပါတယ်ကချင် designer Jordan Lee ကိုမက်ခင်လေးကဆက်သွယ်စကားပြောထားပါတယ်
Hey Gen Z တို့တက်ချင်ရောက်ပြင်ပြီနော်ဒီတစ်ပတ်တော့ fashion design ပညာကို design မမတ်နဲ့လေ့လာခဲ့တဲ့ကချင်တိုင်းသားလူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်း ਨੇ သူကဘာလို့လဲဆိုတော့ချင်းလူငယ်လေး Jordan Lee ကသူဝါသနာပါတဲ့ fashion design ပညာကိုဘလို့မျိုးငယ်စဉ်ကတည်းကအပတ်တကုတ်ကျူးစားခဲ့ရလဲဆိုတာကိုလည်းပြောပြထားတယ
်ဟို fashion design ကိုကျွန်တော်ငယ်ငယ်လေးကစိတ်ဝင်စားခဲ့လို့ပြောရမယ်6တန်း9တန်းလောက်ပဲရပါတော့ fashion magazine တွေရှိရပါတော့အဲတုန်းက fashion design တွေကြည့်ရတာအဲ့ဒါနေကျွန်တော်ဒီမှာပိုးဝင်လဲဆိုတော့ကျွန်တော်စသီသွားပါတော့ပြီးတော့ fashion နဲ့ပတ်သက်ပြီးဘာလို့လုပ်ရလဲဆိုတော့ကျွန်တော် fashion illustration ကိုကိုလုပ်လို့ဆွဲလို့ရပါတော့အဲ့တော့ကျွန်တော်ပကြီးအမေကပကြီးတန်တန်းတွေပို့ပေးရအဲ့ဒါနေစမှကျွန်တော်ပုံဆွဲပညာရက်ကိုနည်းနည်းအခြေခံလေးနားလည်မှဒီအဲ့ဒါနေစမှကိုကဘူ fashion illustration စဆွဲရပါတော့ငငယ်ကတည်းကပြောရမှာပဲအခုမနစ်ဟုတ်တယ်မနစ်ကမှာကိုကဘူလေးလာရင်းနေပေါ့မနစ်ကမှာဒီရန်ကုန်ကိုလာပြီးတော့ဆရာဆွဲဆုပ်ဝင်းမှာမုံမှန်တန်တန်အဲ့လိုမျိုးပေါ့နော်အမျိုးပြန်တက်မှာအဲ့လိုလေးလာခဲ့ပါဟုတ်ကဲ့
ဝါသနာပါတဲ့အရာကိုဆက်လုပ်နိုင်မှုအတွက်မြစ်ကြီးနားကနေရန်ကုန်ကိုရောက်လာပြီးတော့ဘလောက်ထိအခက်အခဲတွေကိုစူးစမ်းကြော်ဖြတ်ခဲ့ရလဲ
ကျွန်တော် fashion illustration ဆွဲချင်တယ်ပေါ့ဒါပေမဲ့အဲ့တော့မှ fashion ကျွန်တော်နေမှာလည်းမရှိဘူးအဲ့လိုမျိုးတင်တန်းပေးရတာပေါ့ အဲ့တော့ဘာလို့ရလဲဆိုတော့ကိုယ့်အကို YouTube တွေမှာပါလေ့လာရတယ်ပြီးတော့အဲကိုခုနကပကြီးတင်နာမှာတက်ထားတဲ့ဟာကိုကိုယ့်အကို apply လုပ်ရပါတော့အဲအဲ့လိုလေးရောအခက်အခဲရှိရဲ့
ရွေးငယ်ပေမဲ့စနစ်တကျကြိုးစားတတ်တဲ့ဒီလူငယ်လေးကဝင်းကြီးများရုံမှာလုပ်တဲ့ fashion ပြပွဲတစ်ခုမှာလဲသူ့ရဲ့ဖန်တီးမှုတွေကိုချပြခွင့်ရခဲ့တယ်
ပထမအဆုံးပွဲပေါ့နော်ရှေ့မှာလဲတခါမှအဲ့လိုမျိုး experience နေမရှိခဲ့ဘူးပြီးတော့လဲပွဲကလဲတော်တော်ကြီးရလို့ပြောရမယ်လောက်တဲ့နေရာ location ကလဲဝင်းကြီးများရုံမှာဆိုတော့အဲ့တော့အခက်ခဲရောပြောရင်တော့အရင်များရပေါ့နော်ကျွန်တော်ကချင်ဝတ်စုံဆိုရင်အဲကချင်ချိတ်တွေပေါ့နော်အများကြီးတုံးရတယ်ဈေးလဲကြီးရပေါ့နော်အဲ့တော့ sponsor လိုက်ရှာအခက်အခဲလေးရှိရပြီးတော့ပွဲလုံးတွေရအတွင်းရောပြင်ဆင်နေရ preparation time မှာရောတော်တော်လေးရော stress တွေလည်းရှိခဲ့လို့ပြောရမှာ but အဲ့ဒါက rewarding ဖြစ်တယ်ပေါ့နော်ပွဲပြီးတော့ပြန်တွေးကြည့်ရအဲ့လိုမျိုးဟုတ
်ကြာဝဲမှာပြသခဲ့တယ်သူ့ရဲ့ design တွေကဘလို့အကြောင်းအရာတွေအခြေခံပြီးတော့ဖန်တီးရေးဆွဲခဲ့တာလဲ
ကျွန်တော်တို့ရဲ့ artwork တွေကိုလည်း display လုပ်တဲ့ပွဲဟုတ်တယ်အဲ့တော့အဲ့အတွက် exhibition ပေါ့နော် exhibition အတွက်ကျွန်တော်တို့ကျွန်တော် artwork တွေဆွဲရအဲ့အတွက်ကျွန်တော်ကဟိုcollection လေးတခုထုတ်လိုက်တယ်ပေါ့နော်အဲ့မှာ collection ရဲ့နာမည်က belief of jane paul ပေါ့ဒီကျွန်တော်တို့ကချင်လူမျိုးကြီးရဲ့အဲကိုယ့်ကိုယ်ပါရမဆိုင်ရတတ်မိုင်းအကြောင်းပေါ့နော်ကျွန်တော်ကချင်လူမျိုးကြီးအများစုပေါ့နော်ကျွန်တော်စာအုပ်မှာဖတ်ရတော့ကတော့ဒီ christian ဘာဝင်မဖြစ်ခင်ကျွန်တော် net တွေကိုကိုယ်ကြရပေါ့နော်အဲ့တော့ကျွန်တော်ကအင်ဂျီတွေပါအမျိုးဖန်တီးရဲ့အချိန်မှာ design lie ဆိုရုံနဲ့အမျိုးကြည့်လို့တောင်းတယ်ဘာ trend ဖြစ်တယ်အဲ့လိုဖြစ်ုံနဲ့ပဲကျွန်တော်လည်း dress code မှာဖန်တီးခြင်းကိုကျွန်တော်ဖန်တီးလိုက်တဲ့ dress style မှာသူ့မှာ message ရှိရမယ်concept ရှိရမယ်ပေါ့နော်အတိတ်ပဲပြောရရင်အင်ဂျီတခုဖြစ်ရမယ်အဲ့တော့ကျွန်တော်ကခုနကအဲ့ timeline တွေပေါ့ဒီ transition timeline တွေကိုကျွန်တော်က highlight လုပ်ချင်တဲ့သဘောပြီး awareness သဘောပေါ့နော်အခုခေတ်လူငယ်လေးတွေလည်းဒီ collection ကြည့်ရင်လည်းတည်သွားအောင်ဒီလိုမျိုးရှိခဲ့ပါလားဆိုရဲအတိတ်ပဲနဲ့ဆိုတော့ဟုတ်ဒီဟာကို inspire you မှာဖန်တီးဖြစ်တာပါဒီ collection မှာကကျွန်တော်စုစုပေါင်းအစုံတော့ illustration ဆွဲရပါတော့ illustration 15စုံကျွန်တော်ဆွဲထားရဒါပေမဲ့ exhibition မှာကျတော့ကျွန်တော်10ပုံပဲဟို display လုပ်ထားပါတော့အဲ runway မှာ6ကြက် dress အကြောင်းပြောရမယ်ဆိုရင်အဲ dress ကဘာ inspire you မှာလုပ်ထားလဲဆိုတော့ကျွန်လူမျိုးထဲမှာမျိုးနေစုလေးပြန်ခွဲအခွဲလေးရှိရပါတော့ဥပမာရောဝံလူမျိုးလူစုလူမျိုးအမျိုး6မျိုးလောက်ရှိရပါအဲမျိုးနေစုလေးမှာလဲကိုပိုင်သူ့ရောကိုပိုင်own traditional pattern လေးရရှိရပေါ့เนาะအဲ့အားလေးကိုကျွန်တော်ကအဲ့လူမျိုးမတူညီရဲ့pattern လေးတွေကိုဒီ garment တစ်ခုပေါ်မှာပဲပြလိုက်မှာဒါဟာကချင်လူမျိုးတွေပါဆိုမှာပြချင်တဲ့စိတ်နဲ့ဒီဝတ်စုံဖန်တီးဖြစ်တာပ
ါနာကတ်မှာရောသူကဘာတွေဆက်လုပ်သွားဖို့ရှိနေလဲသူလိုပဲစူးစမ်းနေတဲ့လူငယ်တွေရောဘယ်လိုအပိစကပြောထားလဲ
fashion illustration class online ကနေပေါ့เนาะအဲ့အားဖွင့်ဖို့ရှိရဲအဲ့အားပြီးတော့ကျွန်တော်အဲ့အမေရိကန်မှာကျွန်တော်က fashion ကြောင့်တော်တဲ့ဘူးစီစဉ်ထားရပါတော့ကျွန်တော်လိုမျိုးပဲကြိုးစားနေတဲ့သူတွေကဘာပြောချင်လဲဆိုတော့be confident yourself ပေါ့နော်ကိုယ်ကိုယုံကြည်မှုရှိပါပြီးတော့ကိုယ်တိုင်ကိုယ့်ဘဝရဲ့ကောင်းဆောင်ပဲပေါ့နော် leader ပဲဆိုတော့ကိုယ့်အကိုကိုယုံကိုယ်တွားချင်တဲ့နေရာကိုယုံကြည်တဲ့နေရာကိုစိတ်ဝင်စားရဟာတွေ့ပြီဆိုရင် keep going ဆက်သွားပေါ့နော်နောက်ကိုလည်းမကြည့်ပဲနဲ့ဆက်သွားလို့ပြောချင်ပါတယ်ဟုတ်ကဲ့
ကဲဂျင်စီတို့ရေတကယ်ကြိုးစားမယ်ဆိုရင်ဘယ်အရာမဆိုအောင်မြင်မှုရှိတယ်ဆိုတာဒီကချင်လူငယ်လေးကသက်သေပြလိုက်တယ်နော်ကဲဒီတစ်ပတ်တော့ဒီလောက်ပါပဲရှေ့တစ်ပတ်တွေအတွက်မှလည်းဂျင်စီတို့အတွက်ဂျင်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ
ကချင်ဒီဇိုင်နာလူငယ်လေးနဲ့စကားပြောထားတဲ့မက်ခင်လေးရဲ့ Generation Z စီစဉ်ပါရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်ဂျာမနီမှာတော့ Veyalika Parkusin အသင်းဟာဘွန်ဒက်စ်ဂလီကာအမှတ်ပေးချန်ပီယံဆုကိုတမိုင်းတစ်လျှောက်မှာပထမဆုံးရသွားပါတယ်။အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဒီမာစတာကောက်သီးပြိုင်ပွဲမှာတော့စကော့တီရှက်ဖရာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီလိုမျိုးထူးခြားတဲ့တပတ်အတွင်းကအားကစားသတင်းတွေကိုကိုရန်နိုင်ကတင်ဆက်ပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဂျာမန်ဘွန်ဒက်စ်လီဂါဘောလုံးပွဲတွေမှာတော့ Bayer Leverkusen အသင်းချန်ပီယံဖြစ်သွားပါပြီအလင်းကနေနေ့ကကစားခဲ့တဲ့ပွဲမှာ Leverkusen အသင်းက Werder Bremen ကို5ဂိုးဂိုးမရှိနဲ့နိုင်ပြီးတော့အမှတ်ပေးပြိုင်ပွဲတွေပြီးဖို့5ပွဲကျန်သေးပေမဲ့ဒုတိယနေရာက Bayern Munich ထက်16မှတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါဒါဟာ Leverkusen အတွက်တော့ Bundesliga ချန်ပီယံဆုကိုပထမဆုံးအကြိမ်ရလိုက်တာဖြစ်ပြီးတော့ဒီဘက်ကစပရိတ်သက်တွေလဲခွင်းထဲဆင်းပြီးတော့ကိုအကြည့်ကျဲအောင်ပွဲခံတဲ့အထိကိုဖြစ်ခဲ့ပါတယ
် I manage stop it and let us lie by my neighbor
ကျွန်တော်ဘဝမှာဒါမျိုးတစ်ခါမှမကြုံဘူးပါဘူးတကယ်ကိုထူးကြပြီးအံ့ဩစရာကောင်းလာအောင်ပါပဲ
လေဗာကူဆင်အသင်းချန်ပီယံဖြစ်ပါပြီ။ဂျာမန်အမှတ်ပေးချန်ပီယံလေဗာကူဆင်မှာ
လေဗာကူဆင်အသင်းဘွန်နက်စ်လီကာချန်ပီယံဆုကိုပထမဆုံးအကြိမ်ရလိုက်တာနဲ့ပတ်သက်ပြီးတော့သူတို့ရဲ့နီးပြအလွန်ဆိုးပြောတာကတော့
Endlich zu sagen, dass Bayer Leverkusen deutscher Meister ist.Es ist
nach so mal Leverkusen den ja Germany map champion ဆိုတာကိုကျွန်တော်တို့ပြောနိုင်ပါပြီဒါကကျွန်တော်တို့အားလုံးတွေတကယ်ကိုဂိုးယူစရာပါဒီလို champion ဖြစ်ဖို့အတွက်ကစားသမားတွေရောပိတ်သက်တွေရော club အသင်းတစ်ခုလုံးအစွမ်းကုန်ကြိုးစားခဲ့ကြပြီးကျွန်တော်တို့ထပ်ထိုက်တန်တန် champion ဖြစ်ခဲ့တာပါအသင်းမှာရှိတဲ့သူအားလုံးကအခုလို champion ဖြစ်ဖို့အတွက်ကြိုးစားခဲ့ကြပြီးဒီလိုနှစ်ပေါင်းများစွာကြိုးစားခဲ့လို့အခုလို champion ဖြစ်ခဲ့တာပါဒီအချိန်ကကျွန်တော်တို့အားလုံးအသင်းရဲ့ကြီးမားတဲ့အောင်မြင်မှုအတွက်အောင်ပွဲခံရမယ့်အချိန်ပါဒီလိုမျိုးချန်ပီယံဆုကိုပထမဆုံးအချိန်ရတာကအားလုံးအတွက်ထူးခြားပြီးအသင်းရဲ့ဒီသမိုင်းမတက်မှပါဝင်လိုက်နိုင်တာကလည်းတကယ်ကိုထူးခြားပါဘူး
လူကူစင်တဲ့အခုလိုချန်ပီယံဖြစ်သွားတဲ့အတွက်ဘိုင်ယန်မြူနစ်အသင်းဘွန်ဒက်စ်လီဂါမှာ17နှစ်ကြာအနိုင်ရနေတာတွေကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်။လူကူစင်တဲ့ချန်ပီယံဖြစ်တဲ့နေရာမှာတော့နီးပြအလွန်ဆိုဟာအဓိကကျတဲ့သူဖြစ်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကချီးကျူးပြောဆိုနေကြပါတယ်
။ Ist ein Fahr überragend, was er gemacht hat, geleistet hat mit Leverkusen.
ဒါကူစင်အသင်းနဲ့သူလုတ်ခဲ့တာအခုလိုအောင်မြင်မှုရလိုက်တာတွေကတကယ်ကိုမယုံနိုင်စရာကောင်းလောင်ပါပဲ။သူအနေနဲ့လေဗာကူဆင်မှာနောက်နှစ်ဆက်နေသွားမယ်ဆိုတာကလည်းသူ့အတွက်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဇာဘီကကစားသမားကောင်းတစ်ယောက်ဖြစ်ခဲ့ပြီးတော့အုံနောက်သုံးကစားတဲ့သူပါ။နီးပြတစ်ယောက်အနေနဲ့လည်းသူကအလားတူပါပဲ။အဲ့ဒီတော့သူ့အနေနဲ့နီးပြကောင်းတစ်ယောက်ဖြစ်လာတာကျွန်တော်မအံ့ဩမိပါဘူး။ဒါပေမဲ့ဒီဘောလုံးရသည်မှာအခုလိုလုံနိုင်လိုက်တာကတော့တကယ်ကိုထူးခြားပါတယ်
။ဘောကူဆင်တဲ့ဂျာမန်မပေးချန်ပီယံဆုကိုပထမဆုံးအကြိမ်ရလိုက်တာနဲ့ပတ်သက်ပြီးတော့ဆော့ကာဖော်လိုဂျာနဲ့အိတာချုပ်ကိုကျော်မြွတ်ရဲ့အမြင်ကိုလည်းဝေကြည့်ထားပါတယ်။
လေဗာကူဆင်ကတော့သူတို့ရဲ့ကလပ်သမိုင်းတချို့မှာနှစ်ပေါင်း120အတွင်းပထမအုပ်ဆုံးသောလိဖလောက်ကို19ရရှိခဲ့။ဟိုရေတော့ဆိုရင်ယောဘဘလုံးလောက်ကမှလေဗာကူဆင်ကိုလောင်ပြောင်းတဲ့ဇာတ်ကားလေးတစ်ခုရှိရပြ။အာနေဗာကူဆင်ဆိုပြီးတော့ဘယ်တော့မှပလားမရတဲ့အတင်းဆိုပြီးတော့လောင်ပြောင်းခဲ့ကြတယ်။အခုတော့နှစ်ပေါင်း120အတွင်းမှာသူတို့ရဲ့ပထမအုပ်ဆုံးသောလိဖလောက်ကို19ရရှိခဲ့ပြီးတော့ဘိုင်ယန်မြူနစ်ရဲ့17နှစ်ကြာကြီးဆုံးမှုကိုလည်းချေပြတ်နိုင်ခဲ့။လေဗာကူဆင်က consistency ရန်ကောင်းနေပြတရားတီလုံးချုပ်ပြီးကြည့်မယ်ဆိုရင်လေဗာကူဆင်ကဟို1990တဲ့ပွဲတွေကိုနိုင်တယ်အဲတကယ်ကိုကစားအကောင်းပြီးတော့ true warrior အစဒီလောက်ကန်အစွန်နေရအစတိုက်စစ်ကိုလိုက်ပါရမှာလည်းအရန်ကောင်းတယ်အရှိတမ်းမှာဆိုလဲ body face ရဲ့ကိုသွင်းနှုံးကလည်းအရန်ကောင်းတယ်အဓိကကတော့ကွင်းလေပိုင်းမှာအရန်ကောင်းသွားတာလည်းပါတယ်ဗျဒါကဟိုအလုံးဝနိပြအလွန်ဆိုရဆန်းဆောင်မှုဆိုပြီးချီးကျူးနေကြရတယ်ဆိုပေမဲ့ဒါအမေရိကန်အန်ဆန်ဟီရိုကတော့ဒါကျွန်တော်တို့လေဗာကူဆင်အကားစားဒရိုက်တာဒီရိုဖတ်စ်ပဲဖြစ်တယ်ရိုဖတ်စ်ကဒီအလွန်ဆိုနဲ့တွဲဖက်ပြီးတော့အပြောင်းရွှေ့ဈေးကွက်မှာအကောင်းဆုံးလုံးဆောင်နိုင်ခဲ့တယ်လို့ကျွန်တော်ထင်တယ်ဒီရာသီမဆောင်မီမှာအာဆင်နယ်အသင်းကောင်းဆောင်ရှာကာကိုခေါ်ယူလိုက်နိုင်တာကလေဗာကူဆင်ကွင်းလယ်ကိုအများကြီးတိုးတက်ပြောင်းလဲသွားစေတယ်အဲလန်ဒန်တိကိုသွားပြီးတော့ကိုဟိုရိုဖတ်စ်နဲ့အလွန်ဆိုကဆာကာကိုနားချနိုင်ခဲ့တယ်ဒါကလေဗာကူဆင်ရဲ့တကယ်လိုအပ်ချက်ကိုဖြည့်ဆည်းခဲ့တာပါလို့သူတို့ပြောခဲ့ပြီးတော့တကယ်တမ်းမှာလည်းဆာကာကဒီရာသီဖလားရတဲ့အခါမှာလေဗာကူဆင်ကွင်းလယ်မှာအဓိကကျတဲ့ကစားသမားတစ်ဦးဖြစ်လာခဲ့တယ်အဲလေဗာကူဆင်ကဘော်နီဖစ်ကိုခေါ်ယူနိုင်ခဲ့တာကလည်းအင်မတန်ကိုကောင်းမွန်တဲ့ဒီအပြောင်းရွှေ့လှုပ်ရှားမှုဖြစ်ပြီးတော့ဒီရိုဖတ်စ်နဲ့အလွန်ဆိုတို့ရဲ့အတွင်းညီညီနားလည်မှုရှိရှိနဲ့တကယ်ကိုအသင်းအတွက်အဓိကကျတဲ့ကစားသမားတွေကိုခေါ်ယူနိုင်ခဲ့တာလေလီဗာကူဆင်အတွက်အောင်မြင်မှုရရှိဖို့အဓိကအကြောင်းရင်းလို့ကျွန်တော်မြင်တယ
်ဒီနေ့လီဗာကူဆင်အသင်းမှာထူးခြားတာကတော့ဘွန်ဒက်စ်လီဂါအမပေးပြိုင်ပွဲတွေပါဝင်တရားစီလုံးမှာရှုံးမွဲမရှိသေးတာဖြစ်ပါတယ်ဆိုတော့လေဗာကူဆင်အသင်းအနေနဲ့ဂျာမန်ဘွန်ဒက်စ်လီဂါနဲ့ဒီနေ့ဘောလုံးရာသီရဲ့တခြားကျန်တဲ့ပွဲစဉ်တွေမှာရှုံးပွဲမရှိတဲ့အစံချိန်ကိုဆက်ပြီးတော့ထိန်းထားနိုင်မလား
တရားဒီလုံးရှုံးပွဲမရှိလေဗာကူဆင်ဖလားရနိုင်မလားဆိုတော့ကတော့လေဗာကူဆင်ရဲ့စိတ်ဆန္ဒဆိုအဟုတ်ပေါ်မှာမူတည်ရလို့ကျွန်တော်တို့မြင်တယ်တကယ်ဖြစ်ချင်တကယ်လို့အဟုတ်ပြရမှာပေါ့သူတို့နဲ့ဒန်းတူရှင်နိုင်တဲ့ဆိုတော့ဘိုင်ယန်တို့လိုက်ပစ်တို့ဒီဒေါ်မိုလို့ဆိုတော့ကလက်ရှိအချိန်မှာသူ့ရဲ့ consistency ကိုဘလို့မှလိုက်မမီနိုင်တော့တဲ့အခြေအနေဖြစ်တော်မူလေဗာကူဆင်နေနဲ့တရားတီလုံးရှုံးပွဲမရှိစံချိန်နဲ့ချန်ပီယံဖြစ်ဖို့ကအလားအလာအများကြီးကောင်းနေတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ကောက်တီးပြိုင်ပွဲတွေဘက်မှာတော့အမေရိကန်မှာကျင်းပတဲ့ Damascus ကောက်တီးပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ဒီနေ့မှာတော့အမေရိကန်က Scotty Scheffler ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့ Damascus ကောက်တီးပြိုင်ပွဲကို၃နှစ်အတွင်းဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်။Scheffler ကနောက်ဆုံးနေ့က၄ချက်ရှော့ရိုက်ပြီးတော့68ချက်နဲ့၄ရက်ပေါင်း17ချက်ရှော့ရိုက်ပြီးတော့ဘိုးဆွဲသွားခဲ့တာဖြစ်ပါတယ်
။ It's hard to put into words how special this is.
ဒီ champion ဆုကဘလောက်ထူးခြားတယ်ဆိုတာကတော့ပြောပြဖို့ခက်ပါတယ်။အရန်လည်းပင်ပန်းပါတယ်။ Queen ကလည်းတကယ်ခက်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာအခုလိုမျိုး champion တွေဝတ်တဲ့ jacket အစိမ်းအောင်နဲ့ဒီမှာထိုင်ပြီး champion ဆုဖလားရလိုက်တာကအရန်ကိုထူးခြားပါတယ်
။ဒီပြိုင်ပွဲမှာ Sweden ကကောက်သီးသမား Ludwig Edvard ကသမရိုက်ချက်ထက်9ချက် short ရိုက်ပြီးတော့ဒုတိယရခဲ့ပြီးတော့ American က Colin Morikawa, Max Homa နဲ့ Britain က Tommy Fleetwood တို့ကပူးတွဲတတိယရခဲ့ကြပါတယ်။ဒီဘက်မှာအမေရိကန်ကနာမည်ကြီး Tiger Woods ကတော့သတ်မှတ်ရိုက်ချက်ထက်16ချက်ပိုရိုက်ပြီးတော့အဆင့်60ပဲရရှိခဲ့ပါတယ်ခင်ဗျာ။ဒီနေ့နိုင်ငံမှာကျင်းပခဲ့တဲ့ Monte Carlo Tennis ပြိုင်ပွဲမှာတော့ဂရိနိုင်ငံသား Stefanos Tsitsipas က Champion ဖြစ်သွားပါတယ်။ Monte Carlo Open နောက်ဆုံး Final ကို April 14ရက်နေ့ကကစားခဲ့တာမှာတော့ဂရိနိုင်ငံက Stefanos Tsitsipas က Norway က Casper Ruud ကို 6-1 6-4 နဲ့နပွဲပြနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပ
ါ Winning this tournament 3 times is
ဒီပြိုင်ပွဲကို3ကြိမ်အနိုင်ရဖို့ကျွန်တော်ဘယ်တော့မှမမျှော်လင့်ခဲ့ပါဘူးပထမဆုံးအကြိမ်အနိုင်ရတော့ကလည်းမထင်ခဲ့မိဘူးဒါပေမဲ့ဒီလိုမျိုး3ကြိမ်နိုင်လိုက်တာတကယ်ကိုထူးခြားပြီးဒီနေရာကကျွန်တော်အတွက်တော့တကယ်ကိုထူးခြားတဲ့နေရာလို့ပြောရမှာပ
ါ Sisyphus ဟာ Monte Carlo မှာဆိုပြိုင်ပွဲကို2021နဲ့2022တွေမှာလဲဘူးဆွဲခဲ့တာကြောင့်ဒါအတူတူတော့၄နှစ်အတွင်းမှာ3ကြိမ်ဘူးဆွဲရဲဆိုတာပြောကြရနေပဲဒီတစ်ပတ်ရအားကစားကဏ္ဍကိုဒီပါပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဗိုလ်တပုညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပတင်းနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင
်။မြန်မာနေ့တစ်21ရက်နေ့မှာအချင်းထောင်တည်တည်မှာပြည်တံချမှတ်ခံထားသူ3303ယောက်ကိုပြစ်ဒဏ်လွန်ကျင်းခွင့်ပေးလိုက်တဲ့ကြောင့်စစ်ကောင်စီကကြေညာပါတယ်နောက်တစ်ကြိမ်ပြစ်မှုထမ်းမှန်ကျုလို့မယ်ဆိုရင်အခုကြန့်ရှိတဲ့ပြစ်ဒဏ်နဲ့အတူတပေါင်းနဲ့ကြာခံစီရမယ်ဆိုတဲ့စီကံချက်နဲ့လွန်ကျင်းခွင့်ပေးလိုက်တာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံသား73ယောက်နဲ့တိရစ္ဆာန်နိုင်ငံသား15ယောက်အပါအဝင်နိုင်ငံခြားသား36ယောက်ကိုလည်းပြစ်ဒဏ်လွန်ကျင်းခွင့်ပေးလိုက်ပါတယ်ဒီချိန်ထဲမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပါအဝင်အကျဉ်းသားတချို့ကိုအပူချိန်တက်တာအောင်နီလန်းရှာဖို့စီစဉ်နေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပြီးလုံခြုံရေးအရာအထူးတင်းကျပ်တဲ့နေအိမ်တစ်ခုကိုပြောင်းရွှေ့ထားလိုက်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့နယ်စပ်ချင်းနီတရုတ်စစ်တပ်ကဧပြီလ18ရက်ဒီကနေ့ကစပြီးတော့လစ်ကျင်းမှုတွေလှုပ်ဆောင်နေပါတယ်ဒီစေးလစ်ကျင်းမှုဟာဧပြီလအတွင်းမှာဒုတိယအကြိမ်လစ်ကျင်းတာဖြစ်တယ်လို့မြန်မာနယ်စပ်တစ်ချောင်းမှာတိုက်ပွဲတွေပြင်းထန်နေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်ဒီစေးလစ်ကျင်းမှုမှာတပ်ဖွဲ့ဝင်တွေရဲ့လေကြောင်းရန်ကာကွယ်ရေးစွမ်းရည်ကင်းထောက်စွမ်းရည်နဲ့တိုက်ခိုက်ရေးစွမ်းရည်တိုးတက်ရေးလစ်ကျင်းမယ်လို့ South China Morning Post သတင်းမှာဖော်ပြပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်မြဝတီမြို့မှာတိုက်ပွဲတွေဖြစ်ပေါ်ပြီးထိုင်းဘက်ကမြန်မာနိုင်ငံသားတွေထွက်ပြေးခိုလုံလာနေစင်မှာပဲမြန်မာတွေကအခြေအနေတွေကိုအနိကစောင့်ကြည့်နေကြောင်းနယူးဇီလန်ဝန်ကြီးချုပ်ခရစ္စတိုဖာလူကဆန်နဲ့ဒီကနေ့တွေ့ဆုံစဉ်ထိုင်းဝန်ကြီးချုပ်ဆက်တာသာဝီဆင်ကပြောကြားလိုက်ပါတယ်ထိုင်းဝန်ကြီးချုပ်ဒီကမှာဝန်ကြီးချုပ်ရာရူယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်အရှိတောင်အရှာခေးစဉ်ဖြစ်တဲ့ထိုင်းနိုင်ငံကိုရောက်ရှိလာတဲ့နယူးဇီလန်ဝန်ကြီးချုပ်နဲ့ထိုင်းဝန်ကြီးချုပ်တို့ဧပြီလ18ရက်ဒီကနေ့ဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အတွင်းစစ်ကောင်စီတပ်တွေနဲ့အာရခတပ်တော် AA တို့အကြတိုက်ပွဲတွေပြင်းထန်နေကြမှာပဲမြန်မာနယ်ကြားဆောင်တပ် BGF တပ်ဖွဲ့ဝင်56ဦးဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်မြန်မာဘက်ကထွက်ပြေးလာတဲ့နယ်ကြားဆောင်တပ်ဖွဲ့ဝင်160ဟာလက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့အကြောင်းနယ်ကြားဆောင်ပြောခွင့်ရှိသူကပြောပါတယ်ခင်ဗျာ
ပေါ်တပူညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင် ကျမကဆုမမဒီညအစီအစဉ်မူပြတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မြန်မာနှစ်တကူကာလအခါသမယမှာတော့ VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသည်ရှင်